Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ15ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ2432နဲ့40ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာနန်းခင်ဗျာခင်ဗျာကျွန်တော်ဆက်မှုပြီပါဒီနေ့မနက်ခင်းမှာထူးခြားတဲ့သတင်းတွေကတော့ပြည်တည်နိုင်ငံတောင်ပိုင်းနီးစ်မြို့မှာကျင်းပနေတဲ့ပြည်တည်အမျိုးသားနေ့ထိမ့်မှမီးရှို့မီးပန်းပစ်ဖောက်ပွဲကိုလူအုပ်ကြီးကိုအချိန်မြင့်မောင်းနေလာတဲ့လော်ရီကားကြီးကဝင်တိုက်တဲ့အတွက်လူပေါင်း80ကျော်တိတ်ဆုံးပြီးတော့တရားလောက်ဒဏ်ရာရရှိခဲ့ပါတယ်။နောက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားခေါင်းဆောင်တွေနဲ့တွေ့ဆုံမှုတွေမော်စကိုကိုထွက်ခွာသွားပြီးဖြစ်ပါတယ်။အီရန်နိုင်ငံနဲ့အင်အားကြီးနိုင်ငံတွေကြားနျူကလ িয়ার လက်နက်စွပ်မှုအတွက်သဘောတူညီချက်ရခဲ့တာအခုဆိုရင်တစ်မိနစ်ပြည့်မြောက်ပါပြီ။ဒီလိုသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ချာနေပြန်မို့အခက်တွင်းနေကြတဲ့မလေးရှားရောက်မြန်မာတွေရဲ့အခြေအနေဘယ်လိုရှိနေပါသလဲ
ဥပမာပေါ့လေဒီအင်ဒိုနီးရှားနိုင်ငံလို့ဆိုရှင်ကျွန်တော်တို့ဒီစစ်တပ်ကလေရင်ကြီးစိုက်ပြီးတခါပဲခေါ်သွားတာအဲ့ဒါမျိုးတွေရှိပါတယ်တခါကျတင်မောတွေနဲ့ခေါ်တာတွေရှိပါတယ
်ခုနှစ်တာသမီးနာယေးကူညီမှုအတင်းကပုန်းကဦးဆန်းဝင်းကပြောသွားတာကိုနောက်ပိုင်းမှာအပြည့်ဆုံးကြားကြမှာပါဒါအပြင်နိုင်ငံတကာသတင်းမှာတော့ဥရောပသမဂ္ဂကနှုတ်ထွက်ရေးဦးဆောင်လုံဆော်ခဲ့သူဘော်ရစ်ဂျွန်ဆန်ကိုဒီအချိန်မှာနိုင်ငံခြားရေးဝန်ကြီးခန့်အပ်လိုက်တဲ့အပေါ်တုံ့ပြန်ချက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ခရစ်စတီကန်နီရဲ့မြန်မာပြည်ခီးစဉ်အကြောင်းနဲ့ပြည်သူကြားသတင်းမားတွေဖြန့်နေလို့မဘာတာကိုအထင်မြင်လွဲစရာတွေဖြစ်လာတယ်လို့မဘာတာဆရာတော်တပါးကမိန့်ကြားတဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့တောက်ကြနေမနေ့ခင်နောက်ဆုံးရသတင်းတွေကိုဦးဆန်မိုးဝေနဲ့ကိုရဲကောင်တို့ကပြောပြပေးကြပါအောင်ရှင
်။ပြည်ထောင်နိုင်ငံတောင်ပိုင်းနီးစ်မြို့မှာကြာတာပတင်းနေ့ညပိုင်းကကျင်းပတဲ့ပြည်ထောင်အမျိုးသားနေ့ Bastille Day အထိမ်းမှအားလည်းရဲ့မီးရှို့မီးပန်းပစ်ဖောက်ပွဲကိုကြီးစုနေတဲ့လူအုပ်ကြီးကိုကျွန်တော်တို့အခုအတံမလွှင့်ခင်အချိန်မှာပဲအချိန်မြင့်မောင်းလင်လာတဲ့လော်ရီထရက်ကားကြီးတစ်စီးကဝင်ရောက်တက်ခတ်ခဲ့တဲ့အတွက်လူပေါင်း80ကျော်သေဆုံးပြီးတော့တရားဒဏ်ရာရရှိခဲ့တယ်လို့ပြင်တိရုပ်တံသတင်းကိုကိုးကားပြီးတော့အနောက်နိုင်ငံသတင်းဌာနတွေကဖော်ပြကြပါတယ်ထရက်ကားဟာလူအုပ်ထဲကိုခတ်ဝဲဝဲထိအောင်တောက်လျှောက်ဝင်ရောက်ပြီးတော့တိုက်ခိုက်သွားခဲ့တယ်လို့တာဝန်ရှိသူတဦးက BMF ရုပ်တံဌာနကိုပြောဆိုတဲ့အကြောင်းရိုက်တာသတင်းဌာနကကူကားပြီးတော့ဖော်ပြခဲ့ပါတယ်တာဝန်ရှိသူတွေကတော့ဒီဖြစ်ရပ်ဟာအကျန်းဖက်လို့ရက်အဖြစ်တရားဝင်ကြေညာပြောဆိုခြင်းမရှိသေးပါဘူးဒါပေမဲ့မျက်မြင်တက်သေးတွေကတော့တမင်ရည်ရွယ်ချက်ရှိရှိနဲ့ပြုလုပ်ခဲ့တဲ့လို့ရက်ဖြစ်တယ်လို့ပြောကြပါတယ်ထရက်ကားမောင်းသူကိုလုံခြုံရေးတာဝန်ရှိသူတွေကပစ်တက်လိုက်တယ်လို့ပြင်သစ်ရုပ်တံသတင်းတွေမှာဖော်ပြပါတယ်ထရက်ကားအတွင်းမှာပောက်ကွဲစီတဲ့ပစ္စည်းတွေတွေ့ရှိရတယ်လို့လည်းနောက်ဆုံးရသတင်းတွေမှာရဲတပ်ဖွဲ့ကပြောတဲ့အကြောင်းဖော်ပြပါတယ်
အီရန်နိုင်ငံဟာနျူကလ িয়ার လုပ်ငန်းတွေဆွတ်လွတ်ဖို့အတွက်စီးပွားရေးအရေးယူပိတ်ဆို့မှုတွေအပြန်အလှန်ဖယ်ရှားပေးဖို့အီရန်နဲ့အင်အားကြီးနိုင်ငံ6နိုင်ငံတို့အကြားရခဲ့တဲ့သဘောတူညီချက်ဟာအခုဆိုရင်တစ်နှစ်ကြာမြင့်ခဲ့ပြီဖြစ်ပါတယ်။ဒီနေ့အချိန်မှာအဲ့ဒီသဘောတူညီချက်ထက်ကအဓိကချက်တွေတည်ရမှုရှိလာပြီဖြစ်ပေမဲ့ဒီသဘောတူညီချက်ကိုအမျက်ထုတ်ပြီးလိုက်နာထိုင်ဆောင်ထိုင်ရမှာတွေကိုပြက်ကွက်လာမလားဆိုတာကိုနှစ်ဖက်စလုံးကတန်တရားရှိနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဆက်ပြီးအလုပ်လုပ်ကြရမှာပါ။ဒီသဘောတူညီချက်အတိုင်းလုပ်မလုပ်ဆိုတာကိုအထူးခန့်အပ်ထားတဲ့တန်အမတ်ဦးဆောင်တဲ့အဖွဲ့ကစောင့်ကြည့်နေတဲ့အတွက်ကြုံလာတဲ့ပြဿနာတွေကိုဖြေရှင်းသွားနိုင်မှာပါလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကကြာတာရင်းကပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်ကအခုလိုအီရန်နဲ့သဘောတူညီချက်ယူလိုက်တာကိုဆန့်ကျင်သူတွေလည်းအမေရိကန်နိုင်ငံမှာရှိခဲ့ပါတယ်။သူတို့ကဒီသဘောတူညီချက်ဟာအရှိလေပိုင်းမှာအီရန်ရဲ့စည်ရေးတိုးမြင့်လာတာကိုမတားဆီးနိုင်တယ်လို့ပဲအီရန်ကလည်းလုံးဝနျူကလ িয়ার လက်နက်မထုတ်လုပ်တော့အောင်မဟန့်တားနိုင်ဘူးလို့လည်းပြောခဲ့ကြတာအခုချိန်မှာသူတို့ရဲ့သဘောထားတွေမပြောင်းကြသေးပါဘူး။အိုက်ဒါဟိုပြည်နယ်ကရီပဘလစ်ကန်အထက်လွှတ်တော်အမတ်တဦးဖြစ်တဲ့ James Risk ကအီရန်ဟာတာဝေးဒုံးပစ်ဒုံးကျည်တွေစမ်းသပ်တာကိုဆက်ပြီးလှုပ်ဆောင်နေတဲ့အတွက်ဒီသဘောတူညီချက်ကြောင့်အခုချိန်မှာအခြေအနေပိုဆိုးလာစေတယ်လို့ပြောပါရတယ်။2002ခုနှစ်လောက်ခရဲကအီရန်နိုင်ငံဟာနျူကလ িয়ার လက်နက်တွေထုတ်လုပ်နေပြီလို့အနောက်နိုင်ငံတွေကတန်တရားရှိခဲ့တဲ့အတွက်စစ်ဆင်ညှိနှိုင်းမှုတွေပေါ်ပေါက်လာတာပါ။အီရန်ဆိုရကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်းထားပါတယ
်။ယူကရိန်းနိုင်ငံအရေးနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံဆက်ဆံရေးပြင်းခဲ့တာနေတူအဖွဲ့ကိစ္စအပါဝင်တခြားသောကိစ္စရပ်တွေမှာနှစ်ဖက်ကြားတအုံနှင်းနှင်းဖြစ်နေပေမဲ့စီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုကိုစန့်ကျင်တဲ့စစ်စင်ရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်တရားမှုရရှိအောင်ကြိုးပမ်းမှုတည်ရအနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာမော်စကိုမြို့တော်ကိုအလဲပတ်ခီးတွားရောက်နေပါတယ်။နိုင်ငံသားရေးဝန်ကြီးရဲ့နှစ်ရက်ကြာခီးစဉ်အတွင်းရုရှားခေါင်းဆောင်အနေနဲ့တွေ့ဆုံကြတဲ့နေရာမှာအကြောင်းအရာပေါင်းစုံကိုကြေကြေပြန့်ပြန့်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့ ပေါ်ထွက်လာတဲ့သတင်းတွေအရအမေရိကန်တန်တမန်ဟာရုရှားအမေရိကန်ပူးပေါင်းပြီးတော့ IS Islamic စစ်သွေးကြောအဖွဲ့ Al-Qaeda နဲ့စီးရီးယားနိုင်ငံအတွင်းမှာရှိတဲ့အစွန်းရောက်အဖွဲ့တွေကိုချေမှုမှုအတွက်ကမ်းလှမ်းမယ်လို့ Washington Post သတင်းစာကပထမဦးဆုံးဖော်ပြရေးသားခဲ့ပါတယ်။ရုရှားနိုင်ငံကိုထွက်ခွာသွားချိန်မှာတော့ Mr. Kerry ကဘာမှအသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့သူဟာခီးစဉ်အတွင်းမှာသမ္မတ Vladimir Putin နိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့နဲ့တွေ့ဆုံဖို့ချိန်ပြီးတော့ကျွန်တော်တို့မှာပြောဆိုဆွေးနွေးစရာအချိန်တွေအများကြီးရှိပါတယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုပါတယ်။ရုရှားအစိုးရဘက်ကအရာရှိတွေကတော့အချက်လက်အနည်းငယ်ကိုသာထုတ်ဖော်ပြောဆိုခဲ့ရမှာတော့မစ္စတာကယ်ရီရဲ့ခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့နဲ့ကမ္ဘာကြီးတည်ငြိမ်ရေးအတွက်ဖြစ်ကြောင်းပြောဆိုပါတယ်။ကျေပြန့်တဲ့နိုင်ငံတကာအရေးကိစ္စတွေဖြေရှင်းဖို့အတွက်ကတော့အမေရိကန်တွေအပေါ်မှာမူတည်ပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေကကြားသာပရင်းနေမှာပြောဆိုပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလို့ဟာနေတိုးမဟာမိတ်အဖွဲ့တွေအနေနဲ့အတူတကွအလုပ်လုပ်ချဖို့တန်နဲ့တန်နိုင်ထံချခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံရဲ့ဆက်ဆံရေးဟာလန်ဒန်မှာနိုင်ငံခြားရေးဝန်ကြီးဘသူဖြစ်သည်ဖြစ်စေလူပုဂ္ဂိုလ်တဦးချင်းဆက်ဆံရေးတဲ့တာလွန်တယ်လို့လည်းအင်ဂျူရောကပြောလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာပုံမှန်လင်းလင်းပြောဆိုတတ်ပြီးအငင်းပွားပွေရာနိုင်ငံရေးသမားတဦးဖြစ်တဲ့ဘောရစ်ဂျွန်ဆန်ကိုနိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်လိုက်တာနဲ့ပတ်သက်လို့အိုဘားမားအစိုးရကဘလို့ထင်မြင်ပါတယ်လဲဆိုတဲ့မေးခွန်းကိုအင်ဂျူရောပြောခွင့်ရပုဂ္ဂိုလ်ဂျိုးစ်အာနက်စ်ကဖြေကြားခဲ့တာဖြစ်ပါတယ်။ယခင်လန်ဒန်မြို့တော်ဝင်ဖြစ်တဲ့ဂျွန်ဆန်ဟာပြီးခဲ့တဲ့လကဗြိတိန်နိုင်ငံ EU ကနေခွဲထွက်ရေးအတွက် Brexit လှုပ်ရှားမှုကိုဦးဆောင်ခဲ့တာဖြစ်ပါတယ်။သမ္မတ Obama ကဗြိတိန်နိုင်ငံနေနဲ့ဥရောပသမဂ္ဂထဲမှာဆက်နေဖို့အတွက်မဲပေးကြဖို့ဗြိတိန်နိုင်ငံသားတွေကိုတိုက်တွန်းခဲ့တဲ့အတွက်ဂျွန်ဆန်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ
်။ UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American Time မြန်မာပိုင်းအစီအစဉ်ကတောက်ကြနေမနေ့ခင်သတင်းတွေကိုဆက်လက်ပြီးတော့ကြီးညာနေပါတယ်။IS Islamic အကြမ်းဖက်အုပ်စုအတွက်အခရာကျပြီးတော့ American လေကြောင်းတက်ခဲမှုတွေကနေလွတ်မြောက်နေသူဩဇာကြီးမားတဲ့တပ်မှုကြီးတဦးကိုပြစ်မှတ်ထားပြီးတော့လွန်ခဲ့တဲ့တနင်္ဂနွေနေ့ကတက်ခိုက်ခဲ့တယ်လို့ပင်တာဂွန်စစ်ဌာနချုပ်ကပြောဆိုပါတယ်။အိုမာချီချန်လို့လည်းတည်ထားကြတဲ့အဘူအိုမာအယ်ရှီရှာနီကိုဇူလိုင်လ10ရက်နေ့မူဆိုးမြို့ရဲ့တောင်ပိုင်း IS စစ်သွေးကြွအဖွဲ့ဒီအစည်းအဝေးပြုလုပ်နေတဲ့အချိန်မှာတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းကာကွယ်ဝန်ကြီးဌာနတာဝန်ရှိသူတွေကကြာတာပရိနေမှာထုတ်ဖော်ပြောကြားခဲ့ပါတယ်။တက်ခတ်မှုနဲ့ပတ်သက်ပြီးတော့ထွက်ပေါ်လာတဲ့ရက်လက်တွေကိုစီစစ်သုံးသပ်နေစေဖြစ်တယ်လို့လည်းပြောရေးဆိုခွင့်ရှိသူတဦးကပြောပါတယ်။ရှီရှာနီဟာဘော်ရူးနေမှာတည်ဆုံသွားတယ်လို့ IS အဖွဲ့နဲ့ဆက်ဆက်နေတဲ့ AM Mac သတင်းဌာနကကြေညာခဲ့ပါတယ်။အဲ့ဒီသတင်းဌာနကရှီရှာနီကကလီဖိတ်တွေရဲ့အီရတ်မြို့တော်လို့သတ်မှတ်ထားတဲ့မူဆိုးကိုတိုက်ခိုက်နေတာကိုရပ်ပစ်ဖို့ကြိုးပမ်းနေတော့မှာရှာယာကတ်မြို့မှာတည်ဆုံသွားတယ်လို့ဆိုပါတယ်။အရင်တုန်းကတော့ရှီရှာနီတည်ဆုံသွားပြီဆိုတာကို IS သေးကြွားတွေကညင်းဆူထားခဲ့တာပါ။အမေရိကန်ညွန်ပေါင်းတပ်ဖွဲ့တွေဟာရှီရှာနီကိုပြစ်ဖက်ထားပြီးတော့ကျင်းဖန်များစွာတိုက်ခိုက်ခဲ့ကြရမှာစီးရီးယားနိုင်ငံအတွင်းအယ်ရှာဒါဒီကိုမလ၄ရက်နေ့ကပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုလည်းပါဝင်ပြီးတော့အဲ့ဒီအချိန်တုန်းကဒီတိုက်ခိုက်မှုအောင်မြင်ခဲ့တယ်ဆိုပြီးတော့မှတ်ယူခဲ့ကြဘူးပါလေ
။အမေရိကန်နိုင်ငံထိတ်တန့်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာအရာရှိတဦးက IS အကြမ်းဖက်ဖွဲ့ဟာသူတို့ကြီးညာထားတဲ့ကာလီဖိတ်အစ္စလာမ်နိုင်ငံပြုတ်ကွဲသွားတဲ့အခါဘာတွေဖြစ်နိုင်တယ်လဲဆိုတာကိုကြိုတင်ပြီးသတိပေးလိုက်ပါတယ်။ IS အဖွဲ့ကြဆုံးမှုအချိန်နီးကပ်လာချိန်မှာအမေရိကန်တာဝန်ရှိသူတွေဟာဒီအကြမ်းဖက်အဖွဲ့အချိန်တော်တော်ကြာအောင်ဆက်ပြီးလှုပ်ရှားနေပြီးကြောက်မက်ဖွယ်ချိန်ချောက်မှုတစ်ခုဖြစ်ဆက်ရှိနေအောင်မယ်လို့ပြောဆိုပြီးပူဆိုးရင်ပူပန်မှုတွေတိုးလာနေပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဟာဒီကာလီဖိတ်နိုင်ငံရဲ့အပြင်ဘက်ကိုထွက်ပြီးပြန့်နှံ့လာလိမ့်မယ်ဆိုတာကိုကျွန်တော်တို့သိထားပါတယ်လို့အမေရိကန်စုံစမ်းထောက်လှမ်းရေးဘူရို FBI ရဲ့ညွှန်ကြားရေးမှူး James Comey ကအမိမြေလုံခြုံရေးကော်မတီကိုကြာသပတေးနေ့ကပြောခဲ့ပါတယ်။ထောင်ထဲချီတဲ့တိုက်ခိုက်ရေးသမားတွေဟာတနေရာကိုဆက်ပြီးသွားကြပါလိမ့်မယ်။ကျွန်တော်တို့တာဝန်ကသူတို့တွေအမေရိကန်နိုင်ငံကိုရောက်လာပြီးအပြစ်မဲ့တဲ့သူတွေကိုထိခိုက်အောင်မလုပ်နိုင်ခင်သူတို့ကိုထောက်လှမ်းပြီးတားဆီးနိုင်ဖို့ပါလို့သူကပြောပါတယ်။စီးရီးယားနိုင်ငံမှာပြိပခ္ခတွေကြုံနေစမှာနိုင်ငံပေါင်း120ကျော်ကပြပတိုက်ခိုက်ရေးသမားပေါင်း4000ကျော်လောက်ရောက်ရှိလာပြီးအများစုဟာ IS အဖွဲ့ကိုပူးပေါင်းခဲ့ကြတယ်လို့သိထားတယ်လို့ပြောကြားခဲ့ပါတယ်
။တရုတ်နိုင်ငံဘက်ကပယ်ချထားတဲ့တောင်တရုတ်ပင်လယ်တွေကရေပိုင်နဲ့ အများစုပိုင်ဆိုင်ရေးဆိုင်ရာအငင်းပွားမှုကိုဖြည့်ရှင်းတဲ့နိုင်ငံတကာတရားခုံရုံးရဲ့ဘူရူနီကတမိုင်းဝင်ဆုံးဖြတ်ချက်ကိုလေးစားအတိမတ်ပြုဖို့အတွက်ဖိလစ်ပိုင်နိုင်ငံကြားရေးဌာနကတရုတ်နိုင်ငံကိုမနေ့ကတောင်းဆိုလိုက်ပါတယ်တရုတ်ကဖိလစ်ပိုင်မှာတက်မဲ့အဆမ်အစည်းအဝေးကိုမွန်ဂိုလီးယားနိုင်ငံမှာကျင်းပဖို့ရှိနေချိန်မှာပဲအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာပြီးတဲ့နောက်ပိုင်ဆိုင်မှုအငင်းပွားနေတဲ့စပရစ်ပလီကျွန်းစုတဲကတနာကြောက်တမ်းမှာတရုတ်နိုင်ငံဘက်ကအရက်ဖက်တုံလေးရင်နှစ်ဆင်းဆင်းသွားတာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံကြားရေးဌာနရဲ့ပြောခွင့်ရသူကိုဘူရူနီကသတင်းတောက်တွေကမေးမြန်းခဲ့ရမှာဒီလိုလုပ်ရမျိုးတွေဟာတင်းမာမှုကိုရော့ကျမယ်အစားမလူအဖဲတင်းမာမှုကိုတိုးစေတယ်လို့မြင်တဲ့အကြောင်းတင်းမာမှုလျှော့ချတယ်လို့မြင်လို့တဲ့အကြောင်းနဲ့နေမီတိုင်းပိုင်ဆိုင်တယ်လို့ပြောထားတဲ့နိုင်ငံကြီးအားလုံးအနေနဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကနေအခွင့်အလမ်းကြီးပြီးတော့ထင်းထင်းတင်းတင်းနဲ့လှုပ်ဆောင်ကြဖို့တိုက်တွန်းကြောင်းဖြေသွားခဲ့ပါတယ်ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ရန်လိုတဲ့လုပ်ရမျိုးကိုရှောင်ရှားကြရေးတရုတ်နဲ့အင်းနီးနာချင်းနိုင်ငံတွေကိုနားချဖို့အမေရိကန်နိုင်ငံကတန်တမန်နီးလန့်အရခက်ရှူရှူလုပ်နေတယ်လို့တမရဥပမအစိုးရဖွဲ့ရဲ့တာဝန်ရှိသူအများပြားကဗိုလ်ရုံးနေမှာပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကအကြမ်းဖက်သမားဖြစ်သတ်မှတ်ပြီးဒေါ်လာ10,000,000စုငွေထုတ်ထားသလိုအိန္ဒိယနိုင်ငံမှာလည်းအလိုရှိဆုံးလူတစ်ဦးဖြစ်တဲ့ Hafiz Saeed ဟာသူ့ရဲ့မိခင်နိုင်ငံပါကစ္စတန်မှာလွတ်လပ်စွာနေထောင်ခွင့်ရနေပြီးအမေရိကန်နဲ့အိန္ဒိယအစိုးရတွေကိုဆန့်ကျင်တဲ့မိန့်ခွန်းတွေလည်းပြောကြားနေပါတယ်သူဟာကက်ရှမီးယားဒေသမှာတိုက်ခိုက်မှုတွေဖြစ်လာအောင်လှုပ်ဆောင်ခဲ့တဲ့ Lakshya Tyagi စစ်သွေးကြောအဖွဲ့ကိုတီထောင်သူဖြစ်အမေရိကန်ကသတ်မှတ်ထားတာပါ။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားခွဲခြားထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာအိန္ဒိယလုံခြုံရေးတပ်ဖွဲ့တွေကသဘုံကောင်းဆောင်တို့ကိုတပ်ဖြတ်ခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေနဲ့ပြစ်ပခါတွေဖြစ်ပွားပြီးလူတွေဒါဇင်နဲ့ချီတိုက်ဆုံခဲ့တာဖြစ်ပါတယ်။ AP သတင်းဌာနနဲ့အင်တာဗျူးမှာ Hafiz Saeed ကဟိမွန်နာတောင်တန်းဒေသမှာအိန္ဒိယစန့်ကျင်ရေးဆန္ဒပြပွဲတွေကိုနှိမ်နင်းဖို့အတွက်အမေရိကန်ဟာအိန္ဒိယကိုအကူအညီပေးခဲ့ပြီးအဲ့ဒီအတွက်အကြမ်းဖက်မှုတွေတိုးလာခဲ့တာဖြစ်တယ်လို့သူကပြောခဲ့ပါတယ်။
တောက်ချာနေမနေ့ခင်နောက်ဆုံးရသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုရဲခေါင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်သရီဇာမေးအသစ်ဖွဲ့စည်းလိုက်တဲ့အစိုးရအဖွဲ့ဟာသူတို့နိုင်ငံဥရောပတမဂ္ဂကနေနှုတ်ထွက်မဲ့ကိစ္စကိုဆွေးနွေးဆောင်ရမှာဖြစ်ပါတယ်။ဥရောပတမဂ္ဂကနှုတ်ထွက်ရေးဦးဆောင်လှုံ့ဆော်ခဲ့သူဘော်ရစ်ဂျွန်ဆန်ကိုဒီအချိန်မှာနိုင်ငံခြားရေးဝန်ကြီးခန့်အပ်လိုက်တာဟာလူအများအံ့အားသင့်စရာဖြစ်သွားခဲ့ပါတယ်။စိတ်ဆိုးသောတာထွက်မှုအပါအဝင်တုံ့ပြန်ပြောဆိုမှုအမျိုးမျိုးတွေလည်းရှိနေပါတယ်။ VOA သတင်းထောက် Henry Richwell လန်ဒန်ကနေပေးပို့ထားတဲ့သတင်းကိုတော့ဦးကျော်စနာကပြောပြထားပါရရှင်။
ဥရောပသမဂ္ဂအနေနဲ့အင်အားကြီးနိုင်ငံတော်ကြီးတစ်ခုဖြစ်လာအောင်ကြိုးစားနေရဟာဟစ်တလာရဲ့လက်ရအတိုင်းပဲလို့ဗြိတိန်ခွဲထွက်ရေးမဲဆွေစဉ်မေလရုံးကဘော်ရစ်ဂျွန်ဆန်ပြောခဲ့တဲ့အတွက်ဥရောပနိုင်ငံတွေဒေါသဖြစ်ခဲ့ကြပါတယ်။အခုသူနိုင်ငံသားရဲ့ဝန်ကြီးဖြစ်လာတဲ့ဆိုတဲ့သတင်းကြတော့ပြည်သစ်နိုင်ငံသားရဲ့ဝန်ကြီးယမ်မက်အေယိုကအခုလိုတုံ့ပြန်လိုက်ပါ
Vous savez bien que son style sa méthode dans la campagne
During the campaign he lied a lot to the British people and now it is he who has
မဲဆွေရုံးကသူဟာသူ့ပြည်သူတွေကိုလိမ်ညာခဲ့တာတွေအများကြီးပါအခုတော့သူဟာဘေးကျန်နံကျဖြစ်နေပါပြီ။သူ့နိုင်ငံစီရောက်လာမယ့်ပြဿနာတွေကိုကာကွယ်ရတော့မှာပါ
။ Boris Johnson ဗြိတိန်နိုင်ငံရဲ့ဝန်ကြီးအနေနဲ့ပထမအဆုံးသွားရောက်ရမယ့်ခရီးကတော့လာမယ့်တနင်္လာနေ့ကျရင် Brussels မြို့မှာဥရောပသမဂ္ဂဝန်ကြီးများအစည်းအဝေးကိုတည်ရောက်ရမယ့်ကိစ္စဖြစ်ပါတယ်။ဒါဟာသူ့အတွက်မလွယ်တဲ့ခရီးဖြစ်မယ်လို့ဥရောပပြည်ပင်ပြောင်းလဲရေးဌာနကIan Bon ga shuare
given the number of countries and foreign leaders that he has insulted in recent months I think that's going to be
မကြသေးခင်လတွေအတွင်းသူစော်ကားခဲ့တဲ့နိုင်ငံတွေနိုင်ငံခေါင်းဆောင်တွေကမနေဘူးဆိုတော့ဒီအစည်းအဝေးမှာတော့အတော်ပြဿနာတက်မယ်ထင်ပါတယ
်အခုဥရောပသမဂ္ဂကနှုတ်ထွက်ရေးစစ်ဆက်တဲ့အခါဗြိတိန်အနေနဲ့သူတို့ဘက်ကရည်တည်ပေးဖို့အဓိကသူတို့လိုချင်တဲ့နိုင်ငံကတော့ဂျာမနီနိုင်ငံဖြစ်ပါတယ်ဒါပေမဲ့ဂျာမနီနိုင်ငံရဲ့ဝန်ကြီး Frank Walter Steinmeier ကBoris Johnson လုပ်ရက်တွေဟာခံပြင်းစရာကောင်းလာတယ်တော့အခုလို့ဆိုပါတယ
် This is bitter for Großbritannien.
Irresponsible politicians first lured the country into a Brexit, then once the decision
တောင်းမဲ့ပြောဆိုတဲ့နိုင်ငံရေးသမားတွေခွဲထွက်ဖို့ဆိုပြီးလက်လွတ်စပယ်ပြောခဲ့ကြတယ်ခွဲထွက်ဖို့အဆုံးဖြတ်ပြီးတဲ့အခါကျတော့ပြောခဲ့တာတွေကိုလုံးဝပိတ်ပစ်လိုက်တယ်တောင်းဝန်မယူတော့ဘူ
း American သမ္မတ Obama Britain ဥရောပသမဂ္ဂကခွဲထွက်မဲ့ကိစ္စကိုကန့်ကွက်ပြောဆိုတဲ့အတွက်လဲဘော်ရစ်ဂျွန်ဆန်ကဥပမာဟာကင်ညာလူမျိုးသွေးတဝက်ပါတဲ့အတွက်ကြောင့်ဗြိတိရှ်အင်ပါယာကိုသူတို့မျိုးရိုးစင်ဆက်ကမနှစ်သက်ဖြစ်လာခဲ့တာလို့ဆိုခဲ့ပါတယ်ဒီအတွက်တင်းနောက်တစ်ယောက်ကခင်ဗျားပထမဆုံးတောင်းပန်ရမယ့်သူတွေအတော်များနေတယ်နော်လို့မေးလိုက်ပါတယ်ဥပမာစမရတ်ဘရက်ဥပမာပေါ်လို့ဆိုတော့ Boris Johnson ကအခုလိုပဲတုံ့ပြန်ခဲ့ပါတယ
် Well as I say the United States of America will be in the front of the queue
ကျွန်တော်ပြောခဲ့သလိုပါပဲ American ပြည်အောင်စုဟာတန်းစီထားတဲ့အထက်ရှေ့ဆုံးကပါကျေးဇူးတင်ပါတယ
်ဥရောပသမဂ္ဂနဲ့အပေးယူလို့နှိမ့်နိုင်ရမယ့်အခါမှာတော့ Boris Johnson ရဲ့အခန့်ကဏ္ဍဟာအကန့်အသတ်နဲ့ပဲရှိပါလိမ့်မယ်ဒီကိစ္စအတွက်ထာနာသစ်တစ်ခုကိုဖန်တီးပြီးဥရောပပေါင်းစည်းရေးအပေါ်သံသယရှိသူဝါရင်ပါလီမန်အမတ်တူဖြစ်တဲ့ David Davis ကိုဝန်ကြီးချုပ် Theresa May ကတာဝန်ပေးထားပြီးဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်သစ်ရဲ့နိုင်ငံရေးစီယုံစစ်မြမှုဟာ Faith သဲဆိုးရှင်မမထင်ဘူးလို့ Ian Bong ကဆုံးသတ်ပါတယ
်။ She can placate those who have voted for leave by saying that the UK will not accept EU regulations.
ဝန်ကြီးချုပ်အနေနဲ့ခွဲထွက်ဖို့မဲပေးခဲ့တဲ့လူတွေကျင့်တဲ့အောင်EU ရဲ့စီမင်းစည်းကမ်းတွေကိုလိုက်နာမှာမဟုတ်ပါဘူး။ဘတ်ဂျက်ထည့်ဝင်မှာမဟုတ်ပါဘူး။ပိုအရေးကြီးတာကလုပ်သားပြောင်းရွှေ့မှုကိုကန့်တတ်မယ်စသဖြင့်ပြောရပါလိမ့်မယ်။ဒီအတွက်သူနဲ့ David Davis တို့အခုအာယူနေကြတယ်လို့ထင်ပါတယ်။ဒါပေမဲ့ဒီအတွက်စီးပွားရေးဘက်မှာထိခိုက်နိုင်ပါတယ်။ EU ဈေးကွက်ထဲဝင်ခွင့်မရဘူးဆိုရင်အများကြီးနစ်နာနိုင်ပါတယ်
။ဗြိတိန်အစိုးရသစ်မှာဥရောပသမဂ္ဂခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးအပြန်အလှန်ဝေဖန်တိုက်ခိုက်နေခဲ့ကြတဲ့ဝါရင်နိုင်ငံရေးသမားအများအပြားပါဝင်ပါတယ်။တိုင်းပြည်အနေနဲ့ရှေ့မှာနိုင်ငံရေးစီးပွားရေးစင်ခေါ်မှုတွေအပြင်ဆိုင်လာရဖို့ရှိနေချင်းသူတို့အစိုးရအဖွဲ့တွေကလူတွေစီစီလုံးလုံးညီညီညွတ်ညွတ်ဖြစ်အောင်ပထမဦးစွာလှုပ်ဆောင်ရလိမ့်ဦးမယ်လို့သုံးသပ်သူတွေကဆိုနေကြကြောင်းပါခင်ဗျာ
။ဦးကျော်စန္ဒာတင်ပြတော်ရပါရှင်။ခုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ရဲ့မြန်မာပြည်ခီးစဉ်ကြောင်းတင်ပြပါမယ်။မြန်မာပြည်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ခရစ်စတီကန်နီဟာမြန်မာအစိုးရအကြီးတန်းကောင်ဆောင်တွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံသားတွေအတွက်စီးပွားရေးအခွင့်အလမ်းတွေရရှိစေဖို့ငြင်းကြရေးရရှိစေဖို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ထောက်ခံကူညီသွားမယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအထူးအကြံပေးပုဂ္ဂိုလ်ခရစ်စတီကန်နီရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့တော့ VOA ရန်ကုန်ရုံးကနေကိုသားညွန့်ဦးကတင်ပြပို့ထားပါရရှင်။
သုံးရကြာခီးစဉ်ဖြစ်နေမြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဌာနအကြံပေးပုဂ္ဂိုလ်ခရစ်စတင်းကန်နီဟာအစိုးရရုံးဆိုင်တဲ့နေပြည်တော်ကိုတွေ့ရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။မြန်မာအစိုးရရဲ့ငြင်းငြိမ်းရေးနဲ့စီးပွားရေးဖွံ့ဖြိုးမှုကိစ္စရပ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ထောက်ခံကူညီမဲ့အကြောင်းဆွေးနွေးပြောဆိုခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောပါတယ်
။ Counselor of the US Department of State Christy Kenny and Ambassador Scott Marcial traveled to Naypyidaw for meetings with senior Myanmar government.
American နိုင်ငံသားရေးဝန်ကြီးဌာနကြံပေးပုဂ္ဂိုလ် Christy Kenny နဲ့ American သံတမန်ကြီး Scott Marcial တို့ဟာနေပြည်တော်ကိုသွားပြီးတော့မြန်မာအစိုးရအဆင့်မြင့်တာဝန်ရှိသူတွေနဲ့တွေ့ကြပါတယ်။ဒီလိုတွေ့ဆုံတဲ့နေရာမှာအစိုးရဘက်ကလည်းကြိုးပမ်းဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေနဲ့လူမှုအသိုင်းအဝိုင်းအားလုံးအတွက်စီးပွားရေးဖွံ့ဖြိုးမှုကိစ္စတွေအပေါ်မှာ American ပြည်ထောင်စုကဆက်ပြီးတော့ထောက်ပံ့ကူညီသွားမယ်ဆိုတာကို American တာဝန်ရှိသူတွေဘက်ကဆွေးနွေးကြပါတယ်
။ဘယ်သူနဲ့တွေ့ဆုံခဲ့တယ်လဲဆိုတာကိုတန်ယုံဘက်ကအတိအကျပြောဆိုခဲ့ခြင်းမရှိပေမဲ့အမေရိကန်နိုင်ငံကြီးဌာနကြံပေးပုဂ္ဂိုလ်တွေ့ဆုံဖို့ရှိတဲ့အထက်မှာတော့တန်ကြိုင်းဝန်ကြီးဒေါက်တာဖေမြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ဝန်ကြီးဦးကျော်တင်ဆွေအလုံသမားရေးရာနဲ့ဒီလူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းဆွေနိုင်ငံကြီးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်လင်းတို့ပါဝင်တယ်လို့သိရပါတယ်။အမေရိကန်နိုင်ငံကြီးဌာနကြံပေးပုဂ္ဂိုလ်ခရစ်စတင်းရဲ့တန်မကြီးမာစီယာတို့ဟာရောင်းတိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ဆုံပြီးတော့အမေရိကန်ဆူရနဲ့ရောင်းတိုင်းဒေသကြီးဆူရတို့ကြားဆက်ဆံရေးပို့ပြီးတော့မြင့်တင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောပါတယ
်။ Counselor of the US Department of State Christy Kenny and Ambassador Scott Marcial met yesterday morning with Yangon Chief Minister Phyo Myin Thein to discuss ways the United States can further strengthen
အမေရိကန်နိုင်ငံသားဌာနကြံပေးပုဂ္ဂိုလ် Christy Kenny နဲ့တန်မကြီးမာစီယာတို့ဟာမနေ့ကမနက်ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ပြီးတော့အမေရိကန်ပြည်ထောင်စုနဲ့တိုင်းဒေသကြီးဆိုရကြားမှာဆက်ဆံရေးပုံမြင့်တင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးပါတယ်။ဒေသတွင်းလောက်ကန်တွေပုံမှုဖန်တီးပေးနိုင်မဲ့အမေရိကန်ရင်းနှီးမြှုပ်နှံမှုတွေကိုပို့ပြီးတော့တိုးမြှင့်နိုင်ဖို့သူ့အနေနဲ့လည်းဆက်လက်ဆောင်ရွက်သွားမယ်လို့ကြံပေးပုဂ္ဂိုလ်ကန်ဒီကပြောပါသေးတယ်။ရန်ကုန်နဲ့မြန်မာပြည်လုံးကပြည်သူတွေအတွက်စီးပွားရေးအခွင့်အလမ်းတွေမြင့်တင်ဆောင်ရွက်ဖို့မြန်မာဆိုရရဲ့ဤမန်းချက်ကိုလည်းအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ထောက်ခံကူညီသွားမယ်လို့လည်းပြောခဲ့ပါတယ်
။ရန်ကုန်မှာရှိစဉ်တုန်းကတော့အကြံပေးပုဂ္ဂိုလ်ကန်ဒီဟာလွတ်တော်မှအချို့နဲ့ဒီအရက်ဖက်လူမှုအဖွဲ့အစည်းပိုင်းကလူငယ်တွေကိုတွစ်ဆုံပြီးတော့လက်ရှိမြန်မာနိုင်ငံအသွင်ကူးပြောင်းရေးရဲ့စင်ခေါ်ချက်တွေနဲ့အခွင့်အလမ်းကောင်းတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။ဒါအပြင် American IT ကုမ္ပဏီကြီးတွေဖြစ်တဲ့ Google နဲ့ Microsoft တို့ကအကူအညီပေးနေတဲ့ဖန်တီးရဆိုတဲ့နည်းပညာဆိုင်ရာဖွဲ့စည်းကိုလည်းတော့ရောက်တွစ်ဆုံပါတယ်။ American နိုင်ငံရဲ့ဌာနရဲ့အကြံပေးပုဂ္ဂိုလ်တာဝန်ဟာ American နိုင်ငံရဲ့မူဝါဒဆိုင်ရာမဟာဗျူဟာမြောက်အကြံပေးလက်ညွန့်သူဖြစ်တယ်လို့ပဲနိုင်ငံရဲ့ဝန်ကြီးကတည်းရဲ့တာဝန်ပေးတဲ့တီးသန့်တနမကြီးလုပ်ငန်းတွေကိုလည်းဆောင်ရွက်ရသူဖြစ်ပါတယ်။အကြံပေးပုဂ္ဂိုလ်ကန်နင်ဟာအရင်ကတော့ထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအမေရိကန်တာဝန်ကြီးတာဝန်ယူခဲ့ပြီးသူဖြစ်ပြီးတော့ အခုဒီအကြံပေးပုဂ္ဂိုလ်တာဝန်ယူခဲ့မှာတော့အာရှပစိဖိတ်ဆိုင်ရာအမေရိကန်ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးတာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ
။ကိုစားညုံတင်ပြသွားရပါရှင်။ခုတော့မဘာသာအဖွဲ့နဲ့ပတ်သက်တဲ့သတင်းဖက်ဆက်ရအောင်ပါ။အမျိုးဘာသာသာသနာဆောင်ရှောက်ရေးမဘာသာအဖွဲ့နဲ့ပတ်သက်တဲ့သတင်းမားတွေကိုရန်လိုသူတွေကဖြန့်နေတာကြောင့်ပြည်သူတွေကြားမှာမဘာသာကိုအထင်မြင်လွဲစရာတွေဖြစ်လာတယ်လို့မဘာသာအဖွဲ့ဆရာတော်တစ်ပါးကမိန့်ကြားလိုက်ပါတယ်။2008ဖွဲ့စည်းပုံအရမဘာသာအဖွဲ့ဆက်လက်ရပ်တည်ခွင့်ရှိမှာဖြစ်ပေမဲ့လို့ဒီမိုကရေစီလမ်းကြောင်းကိုနောက်ပြန်သွားတာမျိုးအာဏာရှင်စနစ်ကိုအသက်ပြန်သွင်းတာမျိုးကိုတော့လက်ခံမှာမဟုတ်ဘူးလို့သာသနာရေးနဲ့အရင်ကျိမှုဝန်ကြီးကပြောဆိုလိုက်ပြီးအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။အကြောင်းစုံကိုတော့ကိုညာဝင်းကဆက်လက်တင်ပြပါမယ်ရှင
်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တလောကစင်ကာပူနိုင်ငံခီးစဉ်အတွင်းမဘာသာမရှိသင့်တော့ဘူးဆိုတဲ့ပြောဆိုမှုထွက်ပေါ်လာပြီးနောက်ပိုင်းမဘာသာအဖွဲ့နဲ့ပတ်သက်လို့နိုင်ငံတော်တန်ခါမဟာနာယကမဟာနာအဖွဲ့ကဇူလိုင်လ2ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးမဘာသာအဖွဲ့ဟာတန်ခါအဖွဲ့စည်းရဲ့အခြေခံစည်းမျဉ်းလုံထုံးလုံနည်းတွေနဲ့အညီဖွဲ့စည်းထားတာမျိုးမဟုတ်ဘူးလို့ပြောဆိုခဲ့တာပါသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးသူရဦးအောင်ကိုကတော့2008ဖွဲ့စည်းပုံအခြေခံဥပဒေမှာလွတ်လပ်စွာသင်ပင်ဖွဲ့စည်းပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားတာကြောင့်မဘာသာအဖွဲ့အနေနဲ့ဆက်လက်ရပ်တည်ခွင့်ရှိမှာဖြစ်ပေမဲ့ရှောင်းရံအချက်တွေနဲ့ပတ်သက်ပြီးလဲသူကသတိပေးပြောကြားသွားပါတယ
်။ဒီကဲ2008ခုနှစ်ဝချီကဥပဒေမှာမဘာသာအဖွဲ့အပါအဝင်ဘာသာရေးနဲ့ဆိုင်မဲ့ဒင်းဖွဲ့တွေဒီဘူးရေးနဲ့ဆိုင်ဒင်းဖွဲ့တွေကိုလွတ်လပ်စွာဖွဲ့စည်းနိုင်တယ်ဆိုပြီးပါပြဋ္ဌာန်းသွားရှိပါတယ်။အခြေခံဥပဒေပြဋ္ဌာန်းရဲ့အရာမဘာသာကတော့ဘာသာရေးဝချီကနဲ့ဒီဘူးဖွဲ့တွေသူတို့ပြင်ဆင်ကြည့်ကြပါတယ်။ဒါကတော့ရည်ဒီခွင့်ရှိနိုင်ပါတယ်။အဲဒီခုပဲရှိတာပေါ့။မမသာဖွဲ့အနေနဲ့ဒီမိုကရေစီကိုနောက်ပြန်သွားလို့တဲ့ဟလာအနိုင်စစ်ကိုပြန်လဲအသက်သွင်းလို့တဲ့ဒီဘုဘူတစုတစ်ဖွဲ့ရဲ့လက်ကင်တို့အဖြစ်နဲ့အသုံးချခြင်းမခံဘူးဆိုရင်တော့ဒီဘူရီဘူတိုင်းအဖက်တစ်ဖွဲ့ဖြစ်နေတတိနိုင်မယ်လို့ဆိုကြပါလေ
။အခုလိုအထင်မြင်လွဲမားစရာအခြေအနေတွေပေါ်လာတာဟာမဘာသာပေါ်ရန်လိုသူတွေကဖြန့်နေတဲ့သတင်းမှားတွေကြောင့်အထင်မှားစရာတွေဖြစ်လာရတာလို့မဘာသာဘဟုရဲ့ပြောခွင့်ရဆရာတော်ဒေါက်တာဦးတေဇနီယာကမိပါတယ
်။ဒီကဲကဘုန်းဘုန်းတို့မဘာသာကိုဝါဒနဲ့ဆက်မှတ်တာဒီကဘာသာကောင်းမှုကြားရမှာ။အဲဒါကလည်းဒီဘာသာကြီးကြီးလေးကားလိုက်လာပြီးတော့မျိုးကိုကြက်မမဝါဒကဘုန်းဘုန်းတို့ကြီးခဲ့။ဘုန်းဘုန်းတို့ဒီနောနဲ့စတိုင်းမှကြားတာ။ဒါနဲ့မှဘုန်းဘုန်းတို့မဘာသာပေါ်ရန်ကြီးကြီးကအစီအစဉ်ကြတဲ့မှာလေအဲ့အတူတူနဲ့လုံးနေတယ်ဝါဒပြန်နေပါလေအဓိကတော့မဘာတာကိုမဟုတ်မှတကယ်နေလှည့်နေတာကြောင့်ဒါထဲမှာဘုံဘုံမဘာတာပဲဒီလိုဖြစ်နေဖြစ်ပါတယ်နော
်မဘာတာပေါ်ဘယ်သူတွေကရန်လိုနေတယ်ဆိုတာကိုတော့ဆရာတော်ဦးတေဇနီယာကရှင်းမပြခဲ့ပါဘူးရန်ကုန်မြို့ကဘာအေးကုန်းမြေဝိဇယမင်္ဂလာဓမ္မသဘင်မှာနှစ်ရက်ကြာကျင်းပတဲ့မဟာနာအစည်းအဝေးမှာမဘာသာအဖွဲ့အစည်းနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးဥပဒေကြမ်းတရက်ရေးဆွဲသွားဖို့ဆုံးဖြတ်ခဲ့ကြပါတယ်မတူကွဲပြားတဲ့ဘာသာဝင်တွေကြားမလိုလားအပ်တဲ့ပဋိပက္ခပြဿနာတွေမပေါ်ပေါက်စေဖို့လိုအပ်ရင်ဥပဒေကြောင်းအရအရေးယူသွားမယ်လို့ဝန်ကြီးသူရဦးအောင်ကိုကပြောပါတယ
်ဘာသာပေါင်းစုံချစ်ကြည်ညီမျှဖွဲ့အကြီးအကဲတွေရဲ့တင်ပြချက်အရာအမုန်းစကားဖြန့်ဝေမှုဒုက္ခမှုကြောင့်မလို့မလိုလားအပ်တဲ့နောက်ဆုံးတဲ့ပြဿနာတွေပြိပခါတွေပဲပေါ်ပေါက်စီနိုင်မှုတကူတာစီရေဥပဒေမူကြမ်းတစ်ခုရေးဆွဲဖို့တကူဆွေးနွေးရပါတယ်။ဒါသာတစ်ခုနဲ့တခုကြားမှာလည်းပဲပြိပခါဖြစ်စေမဲ့ဟာတွေကိုပြုလုပ်တဲ့ရဟန်းတမန်တွေဖြစ်ဖြစ်လူပုဂ္ဂိုလ်ဖြစ်ဖြစ်လိုအပ်ရင်အရေးယူဖို့ကိစ္စကိုလည်းပဲချုပ်ထားခဲ့ပါတယ်
။ဘာသာရေးဆိုင်ရာပြိပခါတာစီရေဥပဒေကြမ်းကိုတော့ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေနဲ့ရေးဆွဲသွားဖို့သဘောတူခဲ့ကြပါတယ်။တကယ်တော့မဘာသာအဖွဲ့ဟာကိုယ်ဘာသာသာသနာနဲ့ကိုယ်လူမျိုးအတွက်သာလှူဆောင်လို့တဲ့အဖွဲ့အစည်းဖြစ်တယ်လို့ဆရာတော်ဦးတေဇနီယာကမိပါတယ်
။ဒါဦးဇင်းတို့ကတော့အစကတည်းကမဘာသာဟာကိုယ်နိုင်ငံကိုယ်လူမျိုးကိုယ်ဘာသာကိုယ်သာသနာအတွက်ပဲဒီတဲ့ဒါကြီးကအာဏာလဲမမဲ့ဘူး။ဘာဒီလဲမပဲ။ဒါပေမဲ့ညာတတ္တဇီယဘုဒ္ဓတ္တဇီယလမ်းနဲ့လမ်းနဲ့ကိုယ်ဘာသာကိုယ်လူမျိုးကိုယ်သာသနာအတွက်ပဲလုပ်တာဖြစ်ပါတယ
်။မဘာသာအဖွဲ့ကိုလွန်ခဲ့တဲ့3နှစ်2013ခုနှစ်တည်းမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားပါရှင်။အခုတော့မလေးရှားကမြန်မာပြည်ပြန်ချင်နေသူတွေရဲ့အခြေအနေကိုတင်ပြပါမယ်။မလေးရှားနိုင်ငံထိန်းသိမ်းရေးစခန်းတွေမှာခရီးစရိတ်မရှိလို့ဌာနေမပြန်နိုင်ကြတဲ့မြန်မာနိုင်ငံသားထောင်ထဲချီရှိနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်။ထိန်းသိမ်းခံရသူတွေထဲကတချို့ကတော့အကူအညီပေးရေးအဖွဲ့တွေရဲ့ငွေကြေးထောက်ပံ့မှုနဲ့အခုဌာနေပြန်နေကြပါပြီ။မလေးရှားနိုင်ငံထိန်းသိမ်းရေးစခန်းထဲကမြန်မာနိုင်ငံသားတွေနေရပြန်ရေးကြုံတွေ့နေရတဲ့အခက်အခဲတွေကိုတော့မတ်သိငေထက်ကစူးစီးတင်ပြထားပါရယ်ရှင်။
မလေးရှားနိုင်ငံတွင်ကထိန်းသိမ်းရေးစခန်းတွေမှာမြန်မာနိုင်ငံသားထောင်နဲ့ချီရှိနေပြီးဒီလူတွေဌာနေပြန်ဖို့အတွက်အဓိကအခက်အခဲကခီးစရိတ်မကြခံနိုင်တာဖြစ်ပါတယ်။ထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသားတချို့ကိုမြန်မာတန်ယုံနောက်ပြည်တွင်းပြည်ပအလှူရှင်တွေရဲ့အလှူငွေတွေနဲ့ဌာနေပြန်ဖို့ရေးကိုလည်းတစ်ဖက်တစ်လမ်းကဆောင်ရွက်နေကြတာပါ။ခုနှစ်ရက်သားသမီးနိုင်ရီကူညီမှုအသင်းကပုံးရဲ့ဥက္ကဋ္ဌဦးဆန်းဝင်းကထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသားတွေဌာနေပြန်ရေးအခက်အခဲကိုအခုလိုပြောပါတယ
်။အဓိကကြုံတွေ့နေရတာသူတို့ကူညီမဲ့လူဒီငွေရေးကြီးအဓိကပေါ့လေရင်လက်မှတ်ဖို့ပေါ့လေရင်လက်မှတ်ဖို့ရှိရင်ကျွန်တော်ပြန်လို့ရပါတယ်လေရင်လက်မှတ်ဖို့ကလူတဲ့လူကမရှိတဲ့တဲ့ကြောင့်ကျွန်တော်အခက်အခဲတွေ့နေရပါတယ်။အဲမြန်မာပြည်အစိုးရအနေနဲ့ဒီတန်ယုံပိုင်းကတော့ကျွန်တော်တို့အရင်တော့ဆိုရင်650ကျွန်တော်ကောက်ခံတယ်အဲဒီအခုခါမှဆိုရှင်ကျွန်တော်တို့450ပဲတောင်းတယ်ကျန်တဲ့ဟာတွေကိုထောင်သားတွေတည်တဲ့ဒီ transport ကနေတော့လုံလုံရေးတွေအဲသူတို့ရဲ့စားရေးတောက်ရေးတွေအဲ့အစားအထွက်ကိုတန်ယုံကချခံပါတယ
်နိုင်ငံတော်ဤအတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်နေလက်တလုံးမှာထိန်းသိမ်းရေးစခန်းကနိုင်ငံသားစီစစ်ပြီးသားမြန်မာနိုင်ငံသား300ရုပ်ကိုဌာနေပြန်ရေးအတွက်လဲကပုံးလူမှုကွန်ရက်အသင်းကပြည်တွင်းကတဘာဝတရားရိပ်တာဆရာတော်ရဲ့အလှူငွေနဲ့ဆောင်ရွက်နေတာဖြစ်ပါတယ်မြန်မာနိုင်ငံကိုပထမအထုပ်အဖြစ်ထိမ့်သိမ်းခံရသူ62ဦးတို့ကိုပြန်လည်ပို့ဆောင်ပြီးလဲဖြစ်ပါတယ်။လက်ရှိမလေးရှားထိမ့်သိမ်းရေးစခန်းတွေမှာတွေ့ကြုံနေရတဲ့အခက်အခဲကိုလည်းဦးဆန်းဝင်းကအခုလိုပြောပါတယ်
။ထောင်ထဲမှာနိုင်ငံဆုံးဖြစ်တဲ့နောက်စားရေးတောက်ရတဲ့ဒုက္ခရောက်တယ်။အခုအရင်တော့ကနဲ့အခုအခြေအနေကမတူဘူးလေ။နောက်တစ်ခုကဒီကူးစက်ရောဂါတွေရတဲ့အရန်လှင်ပြန်နေ။အချို့ထောင်ထဲမှာပြေဆုံးသွားတဲ့လူတွေလည်းအများကြီးရှိပါတယ်။ကျွန်တော်ကိုယ်တိုင်လည်းတင်းကြုံပေးရပါတယ်။
မလေးရှားနိုင်ငံကိုရောက်ရှိအလုပ်လုပ်ကင်ချရင်အကြောင်းအမျိုးမျိုးကြောင့်ဖမ်းဆီးထိန်းသိမ်းခံရသူမြန်မာနိုင်ငံသားတွေဟာမိသားစုဝင်တွေမိတ်ဆွေတွေကခီးစည်းရေးကုန်ကြခံနိုင်မှမြန်မာနိုင်ငံကိုပြန်နိုင်တာဖြစ်ပါတယ်။ဌာနေပြန်နိုင်ရေးအကူအညီပေးနေတဲ့ဦးဆန်းဝင်းကတော့အစိုးရဘက်ကအကူအညီပေးရင်ပို့ပြီးထိအောင်မယ်လို့ပြောပါတယ
်။ပြစ်ဒဏ်ပြီးတော့ရှင်သူတို့ပြန်လို့ရမယ်။ပြန်လို့ရမယ်ဆိုရှင်ပြန်ခေါ်လို့ရတယ်။ဥပမာပေါ့လေဒီအင်ဒိုနီးရှားနိုင်ငံလို့ဆိုရှင်ကျွန်တော်တို့ဒီတတကလေရင်ကြီးစိုက်ပြီးတခါပဲခေါ်သွားတာအဲ့ဒါမျိုးတွေရှိပါတယ်တခါကျတင်မောတွေနဲ့ခေါ်တာတွေရှိပါတယ်အင်ဒိုနီးရှားနိုင်ငံဆိုရင်သူ့နိုင်ငံသားတွေပေါ့လေအဲကျွန်တော်တို့အစဉ်အဆက်ကတော့ကျွန်တော်တို့ဓာမျိုးတာတုံလာတော့တခါပဲတက်ခွက်ဘူးတယ်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကဆိုရင်တပ်တော့ရေချောင်းပြပွဲအနေအပြန်ပေါ့လေစစ်တင်မောတစီနဲ့လူတရာကျွန်တော်အဲခေါ်ဆောင်သွားတာဒီလောက်ပဲတွေ့ရပါတယ်
မလေးရှားနိုင်ငံမြန်မာတန်ယုံကလည်းထိန်းသိမ်းခံမြန်မာနိုင်ငံသားတွေဌာနေပြန်ရေးအတွက်ကုန်ကျစရိတ်ချခံချတဲ့ပြည်တွင်းပြည်ပအလှူရှင်တွေအဖွဲ့အစည်းတွေကိုကျေးဇူးတင်ရှိပါကြောင်းနဲ့မြန်မာတန်ယုံဘက်ကလည်းစရိတ်စိုက်ထုတ်ခံပြန်လည်ပို့ဆောင်ပေးကြတာတွေရှိတယ်လို့ထုတ်ပြန်ထားပါတယ်။မလေးရှားနိုင်ငံတဝန်းကထိန်းသိမ်းရေးစခန်း7ခုမှာထိန်းသိမ်းခံမြန်မာနိုင်ငံသားတွေပြန်လည်ပို့ဆောင်ရေးတိုးမြင့်ဆောင်ရွက်လာနိုင်တယ်လို့တစ်ဖက်မှာလည်းထိန်းသိမ်းရေးစခန်းတွေကိုထပ်ပြီးရောက်လာသူတွေကလည်းများလာတယ်လို့တန်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။မလေးရှားနိုင်ငံတွင်မှတရားဝင်ရောတရားမဝင်မြန်မာအလို့သမားတိမ့်နဲ့ချီနေထိုင်လှုပ်လှုပ်ကြိုင်နေကြတာလည်းဖြစ်ပါတယ်ရှင်
။မသိငေထိုင်တင်ပြသွားပါရှင်။ VOA ကနေတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00 to 9:00 ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကနေဒီကနေ့မနေ့ခင်းဆက်လက်ထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာတောသားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေကို line to meter 16 19နဲ့41တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်ဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားကြမှာပါကျမ်းမာရေးစီစဉ်မှာကြားဖို့ရှိတာကတော့
ညာတော့အပြင်ဒီယောဂကိုတာမန်ကြီးစုနေတဲ့ဆရာဝန်ကြီးတော်မှသူ့ဘော်ရုပ်ရဲ့
ချင်းနေကြဆရာဝန်နေတော်ချက်ချင်းမသိနိုင်တဲ့ယောဂကဘာယောဂများပါလဲကျမရေခန္ဓာမှာကြားကြမှာပါခုအရင်ဆုံးတော့ American Idiom အင်္ဂလိပ်စာအသုံးအနှုန်းကိုထုတ်လွှင့်ပေးပါမယ် George Crow နဲ့အတူသလလတန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီကနေ့မင်းကျင်ပြမယ် Idiom အသုံးကတော့
A skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု s k e l e t o n skeleton ကအယိုးစု i n in ကအထဲမှာ t h e the c l o s e t closet ကဘီဒိုလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဘီဒိုထဲမှာရှိနေတဲ့အယိုးစုပေါ့တမအားဖြင့်တော့ဗီဒီယိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုတိမ်းထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတွေထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒီယိုထဲမှာတိမ်းထားတဲ့အယိုးစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွက်ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အသေးပဲကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ပယ်ထားတာသူများတွေကိုမသိစေချင်တဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်တော့သူများတိမှဆိုးလို့ဖုံးဖိထားတာတွေသိရှိလို့မဖြစ်ဘူး။သတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ထည့်ပေးရပါတယ်။
If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
တခါတည်းရန်လေမိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်ရင်သိကြပါစီတော့ပြောပြလိုက်တော့မေးလူသိရှင်ကြားပြောင်ပြောင်တင်းတင်းမေးပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet.
လို့ပြောလို့ရပါတယ်စာလုံးပေါင်းက come come out out come out ကအပြင်ကိုထွက်လာတာ of the closet ကစောစောကကျွန်မရှင်းပြခဲ့တဲ့အတိုင်းဗီဒီယိုတွေကဆိုတော့ Squid Crew ရဲ့လုံးကောင်အသေးပေကတော့ဗီဒီယိုတွေကနေအပြင်ကိုထွက်လာတာပေါ့ idiom အသေးပေကတော့သူများမသိအောင်ဖုံးဖိထားတဲ့မျက်နှာပြက်စရာကိစ္စရပ်တစ်ခုကိုသိချင်းလဲသိပစီတော့ဆိုပြီးတော့ထုတ်ဖော်ပြောလိုက်တဲ့အသေးပေကိုဆောင်းပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
သူကနောက်ဆုံးသူ့မိကိုအမှန်ကိုထုတ်ပြောလိုက်တယ်ဒါမှလည်းသူ့မိကသားဘာဖြစ်လို့အင်တောင်မပြုသေးတာလဲလို့မေးမိနေတာရက်တော့မှလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
He finally came out of the closet and told his mother the truth so that she'll stop asking why he's not married yet.
မိသားစုတွေရှက်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ?
A skeleton in the closet.
လို့ပြောလို့ရပါတယ်။ဖုံးဖိထားတာကိုထုတ်ပြောလိုက်တယ်ဆိုရင်ကိုဘယ်လိုပြောမလဲ?
Come out of the closet.
လို့ပြောလို့ရပါတယ်။ အဲ့ဒါကတော့ဒီကိရိမင်းတင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
်ကျမရဲ့အင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့ရတာပါရှင်ခုတော့ကျမရဲ့ကဏ္ဍပါနှလုံးကြွက်တာပျက်စီးတဲ့ယောဂအကြောင်းကျမရဲ့ကဏ္ဍမှာနှလုံးခွဲစိတ်အထုကုဆရာဝန်ကြီးနှလုံးနဲ့တွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောက်ခဌာနမုံဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมคดรคิมองเอกครับสนเราမြန်မာနိုင်ငံမှာဒီနှလုံးကြွက်သားတွေမကောင်းဘဲနဲ့ဒီပျက်စီးလာတဲ့ယောဂပေါ့ဆရာเนาะကာဒီယိုမိုင်ယိုပသီလို့ခေါ်တာပေါ့အဲ့ဒီယောဂကဖြစ်တာများလားဆရာ
ဒီယောဂကဖြစ်တာအရင်များတယ်လို့လည်းပြောလို့မရဘူးဒါပေမဲ့ကျွန်တော်လူလူရဲ့မှာဒီယောဂရှိနေလို့ရှိရင်ဟိုရုပ်တရက်အသက်အန္တရာယ်ကိုလည်းပြုနိုင်တယ်လေကျွန်တော်တို့ sudden cardiac death ဆိုတော့လေအဲ့ဒီအကျိုးရှိနိုင်တဲ့ယောဂတခုဖြစ်တဲ့အတွက်ကြောင့်ဒီဟာကိုရှိဒီလားမရှိဘူးလားဆိုတာကျွန်တော်တို့သိထားဖို့ဟုတ်တယ်နောက်ပြီးတော့သူ့ကိုဒီအဲ့အန္တရာယ်ရုပ်တရက်ရှိနိုင်တဲ့ကြောင့်ဒီဟာကျွန်တော်လည်းကျွန်တော်တို့အခြားနှလုံးကြွကြောကျင်းလို့တွေးတူကဲ့သို့ပဲအရင်ကြီးရဲ့အခန်းကဏ္ဍအပိုင်းမှာပါဝင်နေတယ်ဆိုတာကိုကျွန်တော်တို့သိထားဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအသက်အန္တရာယ်ရှိတဲ့ဆိုတဲ့အခါကျတော့ဆရာကြီးဘာကြောင့်ဒီယောဂအဓိကဖြစ်ရလဲဆရာ
။များသောအားဖြင့်ဒီယောဂကိုတာမန်ပြည့်စုံနေတဲ့ဆရာဝန်ကြီးတော်မှသူ့ဘော်ဒီယူပြက်ဟောတတိပဌာန်းကြီးရလွတ်သွားနိုင်တဲ့ယောဂတစ်ခုဖြစ်ပါတယ်ဗျာ။အဲဒီယောဂဘာကြောင့်ဖြစ်လဲဆိုတော့သူ့ကိုဘယ်လိုခွဲခြားရလဲဆိုတော့ဖြစ်တာဟို primary secondary ပေါ့ဗျာ။ဆိုပြီးတော့ဟိုဘာကြောင့်မှမရှိဘဲနဲ့ဖြစ်တာတော့အကြောင်းဟိုအခြေခံဖြစ်တာသူပြီးကျွန်တော်တို့ခွဲခြားထားပါလိမ့်ဗျ။ဟို primary ဆိုတော့ဖြစ်တဲ့ကာဒီယိုမယ်ပသီချက်သားများမပေါင်းတဲ့ယောဂကတော့ genetic ပေါ့။ဗမွေးဒီလေးကူက gene မှာဒီလိုဒီတာပေါ်မှာပေါ့။ဆင်းရဲချက်ရှိတဲ့တကြောင်ဖြစ်သားရေမပေါင်းမဲနော်။အဲ့ဒါကြောင့်ဖြစ်တာလေဖြစ်တာပါလေ။နောက်ဒုတိယ secondary ခေါ်တာပေါ့။ဒါရီကတော့လူကြီးများမှာဖြစ်နေကြဖြစ်လဲဖြစ်တတ်တယ်ကျွန်တော်တို့ဥပမာစိတ်လူယောဂရှိရင်ဆိုတော့အဲ့လိုလူတွေမှာနှလုံးကြွက်သားတွေသိရတဲ့ thyroid ဆိုတဲ့ကျွန်တော်တို့နေမရအကျိတ်ပေါ့။ဒါပတ်သက်ပြီးတော့ရှိနေတဲ့အစိတ်တော်ထုတ်တဲ့အခါမှာအဲ့လိုလူတွေမှာလည်းဖြစ်နိုင်ပါရဲ့။နောက်တစ်ခုကဒီဟာလည်းအရေးကြီးတဲ့အချက်ပါ။လူတော်တော်များများအရေးသေးစာတော့စားလေးရှိတော့alcoholic cardiomyopathy to toxic ဆိုရင်ကျွန်တော်တို့အစိတ်တော့ဖြစ်တယ်ဆိုရင်ပိုင်းနေတယ်ကျွန်တော်တို့ရှိရဲ့နောက်တစ်ခုကတော့ဓာတ်ရောင်ကြီးတို့ဓာတ်ရောင်ကြီးတက်လာလို့ radiation ဓာတ်ရောင်ကြီးပေးခံရဒီမှာလဲတွေ့ရပါတယ်နောက်တစ်ချက်ကတော့အခုပြင်းမြန်မာနိုင်ငံမှာပေါ့ဗျာမျိုးရှိတော်အစားပေါ်မှာပေါ့ကျွန်တော်စံကြီးဟာဒီစားတယ်စားစားတဲ့ဟိုအဓိကအစားအဟာရကြီးစားနေနိုင်ငံဒီမှာကျွန်တော်ဆိုရှင်အမီးရမှာပါတယ်ဗီတာမင် B ကိုလောလောလောမစားလို့ရှင်ဘယ်ရီဘယ်ရီလို့ခေါ်တဲ့တခါလေကျွတ်သားတွေလည်းနာပြီးပျက်စီးသွားတယ်သူနည်းသူအနေလုံးပါဆိုလို့ရှင်လေဘယ်ရီဘယ်ရီကြောင့်ဖြစ်တဲ့မာယောပတိလို့ပါဆိုတာရှိတတ်ပါတယ်ဒါကျွန်တော်တို့နောက်ပိုင်းမှာကျမရင်းဝင်ဒါကရောလူရဲ့အသည်းဒီကတိုးတက်လာတဲ့ဗီတာမင် C လေးစားတယ်နောက်ကအသည်းကစားရမယ်ဆိုတာကိုအရေးကြီးမှသိလာကြတဲ့အခါကျတော့ဒီအဖြစ်ကအရင်နဲ့ဆိုရင်လည်းနောက်တစ်ခုက autoimmune ကိုလာပေါ်ပြီးကိုယ့်ကိုယ်ကိုပြန်ပြီးတော့ကိုယ့်စီမှာရှိတဲ့အဲဒီကနေပြီးတော့ကိုယ့်ကိုပြန်ပြီးဒုက္ခပိတာ foreign journal ဒါလည်းအဖြစ်များတဲ့လူတွေမှာဖြစ်နေတဲ့ rheumatoid arthritis တို့အဆေးရောင်ရောဂါတို့ SLE တို့အဲလိုမျိုးတွေမှာဆိုလို့ရှိရင်လည်းနှလုံးကြက်သားတွေကပျက်စီးတတ်တယ်နောက်တစ်ခုက myocarditis myocarditis ဆိုတာဒီကျွန်တော် virus to bacteria လို့လေးဗန်လာမှာကျွန်တော်ပြောသွားလို့အဲ့ဒီလိုဟာတွေကြောင့်လေဒီအကောင်တွေကြောင့်လေကျွန်မတွေမကောင်းတာပေါ့ဗျာ
ဟုတ်ကဲ့ဆရာအခုလိုဒီဖြစ်ရတဲ့အကြောင်းတွေသိထားတဲ့အခါကျတော့ဒီမျိုးရိုးဗီဇာဖြစ်တာတော့ကာကွယ်ဖို့ခက်တာပေါ့ဆရာနော်အဲ့တော့ကာကွယ်နိုင်တဲ့နည်းလမ်းတွေရော
အဲ့ဒီဟာက primary ဆိုတဲ့ genetics ပေါ့မွေးရပါမျိုးရိုးဗီဇာကြောင့်ဖြစ်တာတော့ကာကွယ်ဖို့တော့ခက်ပါလိမ့်မယ်သို့တော်လည်းပဲ ခုနက secondary လို့ကျွန်တော်ပြောတဲ့ခါတွေကတော့စောစောစီစီတိလို့ရှိရင်အဲ့ဒီယောဂါတွေကိုနိုင်နိုင်နင်းနင်းကုသခြင်းအဖြစ်အဲ့ဒီကျွမ်းသားတွေမထိကြအောင်ကာကွယ်လို့ရပါပေါ့ဒါပေမဲ့အချိန်ကြီးအခုလိုတင်ခြင်းအဖြစ်လဲပို့ပြီးတော့စောစောဟာကျန်တာမပြည့်စည်တော့ဘူးဆိုလို့ရှိရင်တော့အသက်အန္တရာယ်ကိုကျွန်တော်ကာကွယ်နိုင်တဲ့အနေအထားမှာရှိပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစီဂျူတို့ဒီလက်ပင်အချိတ်တို့ယောဂအပြင်ဒီအရက်တွေလည်းရှောင်တင်တဲ့ဘောဖြစ်တာပါဆရာနော်နောက်တက်ရောက်ကြည့်ပေးတာလည်းအတန်နိုင်ဆုံ
းဒါတွေကကျွန်တော်ကာကွယ်ရမယ်ဟာလေရှိလို့ရှိရင်လည်းစောစောစီစီကုပါမယ်အဲ့ဒီမှာကျွန်တော်ထူးခြားတာတစ်ခုပြောရရင်တော့ဒီယောဂဟာနှလုံးတွေစကားတွေမကောင်းလို့ဖြစ်နေတဲ့လူတွေဟာနှလုံးကအချိန်ကြီးခါသွားတတ်တယ် ventricular fibrillation လို့cardiac arrest နှလုံးကအချိန်ကြီးရပ်သွားတတ်တယ်နောက်ဒီလူတွေဟာတခြားလူတွေနဲ့ကြားလို့ရှိရင် sudden cardiac death အခုကမှခေတ်စကားနေတဲ့သတိထားပါလို့ဆောင်းနိုင်ပညာသင်ဆက်ပြန်ပွားရေးအသေးနေရာနေပြီးတော့ပြောနေတာ sudden cardiac death ဆိုတာလူတွေနှလုံးအသက်ဆုံးရှုံးရတဲ့အကြောင်းရင်းတွေမှာဒီ cardiomyopathy ဆိုတာလည်းဒီတန်းကပါနေတယ်ဆိုတာကိုလူတွေအနေနဲ့သိထားစေတယ်ဆိုတာကိုပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအသက်အန္တရာယ်ရှိလောက်တဲ့ပေါ့နော်ဟုတ်လားခုနနှလုံးရက်တဲ့အဆင့်တီဖြစ်လာမယ်ဆိုလို့ရှိရင်ဒီလက္ခဏာတွေနေတဲ့ဆရာရေဘယ်လိုလက္ခဏာတွေကိုသတိထားပြီးတော့စောင့်ကြည့်ဖို့တုံးလ
ဲပါမလူတဲ့ဆိုင်ဒီလိုလူတွေကအချိန်ကြီးမောချက်ပြီးတော့ acute pulmonary edema ခေါ်တဲ့အဆုတ်မရေမုန်းပြီးတော့ဖြစ်တဲ့ပြဿနာတွေဖြစ်တတ်တယ်သူများလိုအမောမစီဘူးပေါ့မောမောနေတတ်တယ်အာပြီးတော့လေကားတွေတက်တဲ့အခါလဲမခံနိုင်ဘူးနှလုံးမှာကျွန်တော်တို့ကြီးလိုက်တဲ့အခါမှာဒီများတဲ့လေနှလုံးဆိုင်ကဓာတ်မှန်နေမှာကြီးနေတတ်တယ်။ဒါမှမဟုတ်ကျွန်တော်ဒီလိုလူတွေကိုဒီမှာ ECG လို့မှာနှလုံးကြီးနိုင်ရည်တွေ့ရဆိုရင်ဓာတ်မှန်ရိုက်ကြည့်ရမယ်။အခုကမှလေလေကူလုပ်နိုင်တဲ့ echo ဆိုတာလုပ်လို့ရတယ်။ echo ဟာဆိုလို့ရှိရင်လုပ်လိုက်တာနဲ့လူပြောမှာကာဒိုမာပသီရှိမရှိကိုကျွန်တော်တို့တော်တော်များများကိုသိနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမရေကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့တိုင်းရင်သတင်းလွှာအလဲပါ BNI ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဗန်တီယူကနေစကိုင်းတိုင်းဒေသကြီးကလေးမြို့မှာရှိတဲ့ရာဇကြိုရေလောင်းတမန်ဘတ်စုံစီမံကိန်းနဲ့ရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုတွားရောက်စစ်ဆေးခဲ့ပါတယ်။ရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်တပ်ဖွဲ့တို့ရဲ့စစ်ရေးပြဿနာတွေကြောင့်ဒေသခံလူစု900ကျော်နေရပ်ကနေထွက်ပြေးနေရတယ်ဆိုတာနဲ့ချင်းပြည်နယ်တောင်ပိုင်းညီလာခံပိတ်ပင်ခံရတဲ့အပေါ်ချင်းနိုင်ငံရေးပါတီနဲ့လူမှုဖွဲ့စည်းရေးကနေဘလို့သဘောထားအမြင်တွေရှိနေပါသလဲဆိုတဲ့အခြေအနေတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌနိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဗန်တီယူဟာဇူလိုင်လ10ရက်နေ့ကစကိုင်းတိုင်းဒေသကြီးကလေးမျိုးကိုတွားရောက်ပြီးရာဇကြိုရေလောင်တမန်ဘက်ဆောင်စီမံကိန်းနဲ့မိုးများပြီးရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမိုးများပြီးရေကြီးမှုကြောင့်ချင်းတောင်ဘက်ကတလဟောလိန်ဆင်းလာတဲ့ချောင်းရည်နဲ့တစ်တုံးတွေကြောင့်ရာဇကြိုရေလောင်တမန်ဟာစိုးရင်ရေကျော်တဲ့အထိကြော်သွားခဲ့ပြီးဒေသခံပြည်သူတွေစိုးရင်ထိတ်လန့်ခဲ့ရပါတယ်။ဒေသခံပြည်သူတွေရဲ့စိုးရင်ကြောက်ကြမှုတွေကိုဖြေလျှော့ပေးဖို့ရေလောင်တမန်နဲ့တန့်ခိုင်မှုအခြေအနေ NDA ဖြစ်ပေါ်နိုင်မှုရှိမရှိအခြေအနေရေလောင်တမန်ခံခန့်အောင်ပြင်ဆင်ဆောင်ရွက်ထားမှုအခြေအနေတွေကိုအများပြည်သူသိရှိအောင်အချိန်နဲ့တပြေးညီထုတ်ပြန်ဆောင်ရွက်သွားကြဖို့ဒုတိယသမ္မတကပြောဆိုခဲ့ပါတယ်ကလေးမျိုးနယ်ဟာပြီးခဲ့တဲ့2015ခုနှစ်ကရေကြီးရေလျှံမှုတွေကြောင့်သဘာဝဘေးဒဏ်ကိုဆိုးဆိုးရွားရွားခံခဲ့ရတဲ့ဒေသဖြစ်ပြီးယနေ့ချိန်ထိပြန်လည်ထူထောင်ရေးလှုပ်ဆောင်နေတဲ့ဒေသလည်းဖြစ်ပါတယ်
ရှမ်းပြည်တပ်မတော် RCSS SSC နဲ့တောင်ပလောင်မြို့တပ်လူမျိုးရေးတပ်မတော် TNL ရဲ့အကြာနေမီအငင်းပွားမှုစီးရီးတင်းမာမှုပြဿနာတွေကြောင့်ဒေတာခန့်ခုနရာကျော်နေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ်ကျူရန်လာဒုတိယပတ်ကဆက်လို့ယနေ့ထိရှမ်းပြည်မြောက်ပိုင်းဒီဘောမြို့နယ်နမ်ဒူမြို့နယ်အတွင်းကြေးရွာနီးနားတွေမှာတိုက်ပွဲတွေဆက်တက်ဖြစ်ပွားလာလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရတာပါနမ်ဒူမြို့ကရှင်မင်းတပ်ဘုံတော်ကြီးကျောင်းမှာမန်တုံမြို့နယ်ကရွာ၄ရွာကရွာသား၄၀၀ကျော်ဒီဘောရတနာရှိကူကျောင်းမှာစစ်ပေးရှောင်369ရောက်ရရှိလာတယ်လို့လည်းအကူအညီပေးနေတဲ့သူတွေကပြောပါတယ်2005နှစ်နောက်ပိုင်းကဆက်လို့ရှမ်းပြည်တပ်မတော် RCSSSA နဲ့တောင်မြူတာလူမျိုးရေးတပ်မတော် TNL အကြားနေမင်းအငင်းပွားမှုပြဿနာကြောင့်ဒီဘောနမ်တူကြောင့်မဲ့နမ်ခမ်းနဲ့မန်တုံမြို့နယ်တွင်ဒေသခံထောင်ကနန်းစစ်ပေးစစ်တမ်းတင့်နေပါတယ်
။ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဟာဇူလိုင်လ23ရက်နေ့နက်ပိုင်းကမြောက်ဦးမြို့အလိုတော်ပြည့်အောင်မြေဗောဓိတမရိတ်တာကျောင်းမှာရေဘေးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီတွေ့ဆုံပွဲမှာရေဘေးဒုက္ခသည်တွေအတွက်ထောက်ပံ့ရေးတချို့ပေးအပ်ခဲ့ပြီးမြောက်ဦးမြို့မှာရေလွမ်းမိုးခံရတဲ့အခြေအနေကိုတာဝန်ရှိသူတွေကတင်ပြခဲ့တယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဟာဇူလိုင်လ12ရက်နေ့ကရခိုင်ပြည်နယ်စစ်တွေမျိုးကနေတဆင့်မြောက်ဦးမျိုးကရေဘေးဒုက္ခသည်တွေနဲ့တနာယီနီးပါတွေ့ဆုံအပြီးမှာတော့တောက်တော်ဘက်ကရေကြီးမှုအခြေအနေကိုလိုက်လံကြည့်ရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်
ကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေတာတနိုင်းမြို့နယ်ဘက်မှာမိုးအစ်စ်မပြတ်ရွာတွင်မူကြောင့်ဆူလင်လဆန်းပိုင်းကလေးကတနိုင်းမြို့ရေတက်လာပြီးရေရှမ်းတက်လာတာကြောင့်ဒေတာခံတွေခက်ခဲနဲ့ရင်ဆိုင်နေရပါတယ်။မြို့ရေရှမ်းတက်လာချိန်မှာနေရေလွမ်းမိုးတွားခဲလို့ရေမရောက်သေးတဲ့ကုန်းမြင့်ပေါ်လမ်းမပေါ်တွေမှာရွှေ့ပြီးနေထိုင်ကြရပြီးငွေကြေးတတ်နိုင်သူတချို့ကတော့တဲခိုခမ်းမှနေနိုင်ပေမဲ့အများအပြားကတော့နေစရာမရှိသေးပါဘူးလို့ဒေတာခံတွေကပြောပါတယ်။အခုအချိန်ရေပေးတည်နေတဲ့ပြည်သူတွေမှာဒုက္ခခက်ခဲတဲ့ရင်ဆိုင်နေရပေမဲ့တဆုံတရာအကူအညီမရသေးဘူးလို့ဒေတာခန်တွေကပြောပါတယ်
27ရာစုပင်လုံးညီလာခံအတွက်မွန်အမျိုးသားတရက်လုံးကိုကိုစားပြုတဲ့အတန်တန်ထဲတင်ပြနိုင်ဖို့အတွက်မွန်ပြည်သက်ပါတီဦးဆောင်တဲ့မွန်အမျိုးသား conference တရက်ကိုဩဂုတ်လပထမအပတ်မှာကျင်းပသွားဖို့ရှိပါတယ် conference မှာမွန်နိုင်ငံရေးပါတီတွေမွန်လူမှုအဖွဲ့အစည်းတွေမွန်တန်ကာရိုတွေနဲ့မွန်မျိုးချစ်ပုဂ္ဂိုလ်တွေအစရှိတဲ့အားလုံးပါဝင်နိုင်တဲ့ conference တရက်လည်းဖြစ်တယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကပြောပါတယ်conference မှာ27ရာစုပင်လုံးညီလာခံတက်မဲ့အကြောင်းနဲ့အမျိုးသားစည်းလုံးညီညွတ်ရေးကိစ္စကိုအဓိကဆွေးနွေးမှာဖြစ်ပြီးတော့မွန်အမျိုးသားများရေးဆွဲထားတဲ့ရာမညံ့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အမျိုးသားညီလာခံစီရင်ကျင်းပနိုင်ဖို့အတွက်ကိုလည်းဆွေးနွေးသွားဖို့ရှိပါတယ် conference ကိုမွန်ပြည်သက်ပါတီထိန်းချုပ်နေမည်ဖြစ်တဲ့မော်လမြိုင်ခရိုင်ဌာနချုပ်တီရှိရာကရင်ပြည်နယ်ကြံအင်းစိတ်ကြီးမြို့နယ်တောင်ပေါက်ကျေးရွာမှာ၃ရက်ကြာကျင်းပသွားဖို့စီစဉ်ထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။ချင်းပြည်နယ်မင်းတပ်မြို့မှာကျင်းပဖို့ရထားတဲ့ချင်းပြည်နယ်တောင်ပိုင်းညီလာခံကိုနိုင်ငံတော်သမ္မတရုံးကနေကျင်းပခွင့်မပြုခဲ့ပါဘူး။ဒီမိုကရေစီအစိုးရသစ်လက်ထက်မှာအခုလိုတားမြစ်ပိတ်ပင်မှုတွေရှိနေစေအပေါ်ချင်းနိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကနေဘလို့သဘောထားအမြင်တွေရှိနေပါသလဲဆိုတာကိုဆလိုင်းရောဘတ်ရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင်။
ချင်းမြင့်နဲ့မင်းသားအားကစားရုံမှာနှစ်ရက်တာကျင်းပဖို့စီစဉ်ထားတဲ့ချင်းမြင့်နဲ့တောင်ပိုင်းညီလာခံကိုနိုင်ငံတော်သမ္မတရုံးကဆိုင်းငံ့ထားဖို့ညွှန်ကြားလာတာအစိုးရတည်းရဲ့ policy ကိုမေးခွန်းထုတ်เสียဖြစ်လာတယ်လို့ညီလာခံချင်းပရေးကော်မတီတွေ့ရင်မှုဦးအောင်လောဟာကပြောပါတယ
်ဒီအစိုးရလက်ထက်မှာကကျွန်တော်တို့ပို့ပြီးတော့မှပုံလင်းမြင်သာမှုရှိလာမယ်ပို့ပြီးတော့အဆင်ပြေလာမယ်ကောင်းလာမယ်ဆိုပြီးတော့ကျွန်တော်လည်းအများကြီးမျှော်လင့်ခဲ့တယ်ဒါပေမဲ့အခုဖြစ်လာတဲ့အနေအထားမျိုးကကျွန်တော်တို့အတွက်အရင်ပြီးခဲ့တဲ့အချိန်တုန်းကထက်တောင်မှတော်တော်ကိုသိုးဝါးတယ်လို့ကျွန်တော်တို့ခံစားရတဲ့အတွက်သူတို့ရဲ့ policy ပိုင်းကိုတော့နည်းနည်းမီးခွန်းထုတ်เสียဖြစ်လာတာပေါ့နော
်ချင်းမြင့်နဲ့တောင်ပိုင်းညီလာခံမှာ2013ခုနှစ်ကကျင်းပခဲ့တဲ့ဒုတိယကျင်းပချင်းမြူရညီလာခံမှာဆုံးဖြတ်ခဲ့ကြတဲ့ချင်းပုံသဘောတူညီချက်150ချက်ကိုပြန်လည်လေ့လာဆန်းစစ်ဖို့27ရာစုပင်လုံခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိစ္စနဲ့ချင်းမြင့်နယ်တောင်ပိုင်းဒေသကမြို့နယ်၄မြို့နယ်ဖြစ်တဲ့မင်းတပ်မတူပြီးပလဝကံပက်လက်မြို့နယ်ကဒေသခံမြို့နယ်စုတွေကြားအမျိုးသားရေးလုပ်ငန်းပိုင်းဆိုင်ရာမှာရေရှည်အလုပ်သွဲလုပ်နိုင်ရေးစုံရအဖွဲ့အစည်းတစ်ခုဖြစ်ပေါ်လာရေးတို့ကိုအဓိကဆွေးနွေးသွားဖို့အစီအစဉ်သားခဲ့ကြတာပါညီလာခံတက်ရောက်ဖို့ချင်းမြင့်နယ်တောင်ပိုင်းဒေသကမြို့နယ်၄မြို့နယ်ကကိုယ်စားလှယ်တွေပြင်အထူးဖိတ်ကြားခြင်းခံရတဲ့ပုဂ္ဂိုလ်တွေလည်းမင်းသားမျိုးကိုရောက်ရှိပြီးညီလာခံကျင်းပခွင့်အသင့်ဖြစ်နေတဲ့အချိန်မှာအခုလိုနေကပိတ်ပင်ခံရတာဖြစ်ပါတယ်ညီလာခံကျင်းပခွင့်ပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်လို့ချင်းသူသက်ရေးပါတီသူဦးမှုဦးရှိန်ထွန်းကတော့အခုလိုတုံ့သက်ပြောဆိုခဲ့ပါတယ်
သူတို့တင်ထားတာကတော်တော်ကြာပြီ။ဆိုတော့တပတ်နောက်အလူမကဲဒီဟာတော့ချိန်ဆောင်နေပါသေးတယ်။ဆိုပြီးတောင်းကြစားလီးမြပို့လိုက်လို့ရှိရင်သူတို့ဖက်ကပြင်ဆင်ထားလို့ရတာပေါ့လေ။ဒီအုပ်ချုပ်ရေးရေးရကတော့အရင်တော့ပုံစံအတိုင်းပဲ။ပါဇက်ကနေပဲဒီမိုကရေစီဆိုးရဆိုပြီးပြောတဲ့သဘောပဲတော့ဖြစ်တာ။သူလုံထုံးလုံးကြီးကလုံးဝကိုမပြောင်းဘူ
း။ချင်းလူအခွေရေးဖွဲ့ CHRO တာဝန်ခံသူဖြစ်တဲ့စုပ်လင်းကတော့ချင်းမြင့်တဲ့တောင်ပိုင်းညီလာခံကျင်းပခွေပိတ်ပင်ခံရတာအခုလိုချိန်ကမျိုးမှမဖြစ်သင့်တော့ဘူးလို့ထောက်ပြပါတယ
်။ဖြစ်တဲ့အရာလို့ပဲကျွန်တော်ယူဆတယ်။ဘာလို့ဆိုတော့အရင်တော့ကတော့ချင်းပင်ကလုံချုံရေးအရာဆိုရင်ရတဲ့အပိုင်းမျိုးတို့အကြောင်းပြလည်းရှိတယ်လေအခု ceasefire လည်းလုပ်နေကြပြီလုံချုံရေးအကြောင်းပြအဆက်လည်းမရှိတော့ဘူးပြီးတော့ဒီလိုမျိုးအရက်ဖက်ဖွဲ့စည်းတွေကကျင်းပတဲ့ညီလာခံတဲ့ချက် event တစ်ခုပဲဖြစ်ဖြစ်အဲ့ဒါတော့လွတ်လပ်စွာကျင်းပနိုင်ခွင့်တော့ရှိရမယ်လို့ကျွန်တော်ယူဆတယ်ကြောင
့်အခုလိုတောင်ပိုင်းညီလာခံကျင်းပခွေပိတ်ပင်ခံရတဲ့အကြောင်းရင်းကိုတိတိကျကျမသိရသေးပေမဲ့ညီလာခံကျင်းပခွေတောင်းခံတဲ့အချိန်မှာမင်းသက်ခရိုင်မျိုးနွယ်စုများတွေ့ဆုံပွဲမြင်နဲ့တောင်းဆိုခဲ့ပြီးနောက်ပိုင်းမှာချင်းမြင့်နဲ့တောင်ပိုင်းညီလာခံမြင်နဲ့ညီလာခံကျင်းပဖို့စီစဉ်နေတဲ့အတွက်ချင်းလူမျိုးတွေကြားမလိုလားအပ်တဲ့စိတ်ဝင်ကွဲမှုတွေဖြစ်ပေါ်နိုင်တဲ့ဆိုပြီးနိုင်ငံတော်သမ္မတရုံးကနေတည်းဆင့်ပိတ်ပင်လာတာဖြစ်တယ်လို့ချင်းပြည်နယ်စိုးရဖွဲ့တွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်မှာဒီလအစပိုင်းကမိုးအဆင့်ပြည့်ရွာသွန်းပြီးရေကြီးခဲ့တဲ့အတွက်လူသေဆုံးမှုတွေရှိခဲ့တဲ့အပြင်အိုးအိမ်တွေပျက်စီးခဲ့တယ်လို့လေယာစိုက်ပျိုးရေးလုပ်ငန်းတွေလည်းအများအပြားပျက်စီးခဲ့ပါတယ်ရခိုင်ပြည်နယ်တွင်းရေဘေးအခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
ရည်လွှဲမှုခံခဲ့ရတဲ့ရခိုင်ပြည်နယ်မြို့နယ်တချို့ကတိခိုက်မှုအခြေအနေတွေကိုအရေးဖအဖွဲ့စိတ်တစ်ခုဖြစ်တဲ့ People for People အဖွဲ့ကကိုစိုးလန်းကအခုလိုပြောပြပါတယ
်။ဒီကရာဖြစ်တာကမြို့နယ်မြို့နယ်ရဲ့မြို့နယ်တောက်တော်မြို့နယ်ရဲ့ကျွန်တော်မြို့နယ်အစိုက်ပိုင်းနေရာတချို့ပေါ့။အဲ့ဒီနေရာတွေပေါ့အများဆုံးရည်လွှဲခံရတဲ့အခြေအနေမှာရှိရလေသမားတွေအများဆုံးနိုင်တာလေလေသမားတွေကစပါးတော့သူတို့အစင်းနဲ့ပြေးထားပြီးပြီ။လောရင်းနဲ့ထွန်တာအတွက်စက်တွေကိုတောင်းလာကြတယ်ဆိုတော့ဒီစက်တွေကဒီမှာမြုပ်ပါတော့တာတော့ကျန်ပြီးမှခရရနဲ့ပိုင်းပါဒီစက်တွေကိုပြင်ဆင်ရတော့အချိန်ပြေတောင်းတော့ခက်ခဲဖြစ်တယ်
ရေပိတံကိုအဓိကခံခဲ့ရတဲ့မြောက်ဦးမြို့ရဲ့ရေပိဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမြောက်ဦးမြို့နယ်အမှတ်တိုက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသာထွန်းစင်ကအခုလိုပြောပြပါတယ်
ကျွန်တော်တို့မြောက်ဦးမြို့ပေါ်မှာကကြတော့ရေပိချောင်းဒုက္ခပြည်စခန်းဒီခုလောက်ကိုရှိပါတယ်ဒီမြောက်မြို့နယ်မြောက်ပိုင်းဖြစ်တဲ့ဒီရပြည်မှာဆိုရင်အင်ဂျင်460ရှိတဲ့အပေါ်လုံးမြို့တွေစပွားကြီးက7လုံးရေမြို့ပြီးတော့ပါသွားတယ်အဲဒီမှာတော့အင်တာစု40နဲ့ဆိုးနဲ့မြို့ရေးဆရာကျော်ကပထမတော့သူတို့ကပူးကြောင်းတာကိုလိုနေရတယ်ကိုလိုသူတို့တွေနဲ့ကိုယ်ကိုပြန်နေကြပါ
မြောက်ဦးမြို့ပေါ်တစ်ခုလုံးတိုက်တာနဲ့လေရေနိုင်မြောက်ခဲ့တဲ့အတွက်နောက်ထပ်ဒီလိုရေကြည့်ရေလျံတာတွေမဖြစ်ဖို့မြို့တွင်းကလျှောက်တဲ့ရေစီရေလာကောက်အောင်တုဖော်ဖို့အတွက်မြို့လုံးကျွတ်စီဝေးတစ်ခုကျင်းပပြီးကော်မတီတစ်ခုကိုလေအခုရပိုက်ကဖွဲ့စည်းခဲ့ကြပါတယ်ရေပိသံပြည်သူတွေကိုပြည်နယ်အစိုးရနဲ့နိုင်ငံရေးပါတီတွေအရေးဖက်လူမှုအဖွဲ့အစည်းတွေကအရေးပေါ်အကူအညီတွေထောက်ပံ့ပေးနေပေမဲ့တောက်ဆုံးရေနဲ့အစားအစာအရေးတကြီးလိုအပ်နေစစ်လို့မြန်မာမျိုးခံဦးသန်းထွန်းကပြောပါတယ်လွန်ခဲ့တဲ့နှစ်ကလေးရခိုင်ပြည်နယ်တစ်ခုလုံးတိုက်တာနဲ့ရေလွှမ်းမိုးတာခံခဲ့ရတဲ့အတွက်လူနေအိမ်အများပြားနဲ့လေယာတွေပျက်စီးခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။နိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဘန်တီယူကနေစကိုင်းတိုင်းဒေသကြီးကလေးမြို့ရစကြိုရေလောင်တမန်ဘက်ဆောင်စီမံကိန်းနဲ့ရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့အပတ်စဉ်တိုင်းရင်သတင်းလွှာကိုကြားခဲ့ရတာပါ VOA မြန်မာပိုင်းကနေတောက်ကြတဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်လူမောင်ခိုကူးမှုဟာနေရဒေသမရွေးဖြစ်ပေါ်နေတဲ့အင်မတန်ရုပ်မာတဲ့ရာဇဝတ်မှုဖြစ်ပြီးလူတိုင်းကိုထိခိုက်စေတဲ့ကိစ္စဖြစ်ပါတယ်ခေတ်စ်ကျွန်းစနစ်လို့ခေါ်တဲ့ဒီလူမောင်ခိုကူးမှုကြောင့်ကမ္ဘာတဝန်းလူပေါင်းတန်း20လောက်ရောင်းစားခံကြရတယ်လို့ ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်ကပြောပါတယ်လူမောင်ခိုကူးခြင်းဟာအင်အားသုံးပြီးလိင်ညာချိမ့်ချောက်ပြီးလူတူးတယောက်ကိုအတင်းအကျပ်အလုပ်စေခိုင်းတာလိင်ကျွန်းတပွဲအာဓမလုပ်ခိုင်းတာတို့ဖြစ်ပါတယ်လူမောင်ခိုကူးတဲ့အထက်မှာလိင်လုပ်ငန်းအတွက်လူမောင်ခိုကူးတာအာဓမအလုပ်စေခိုင်းတာအကျွေးနဲ့သိမ့်ပိုက်တာနဲ့အိမ်ဒီမှာကျွန်းတပွဲခိုင်းစေတာတွေပါဝင်ပါတယ်အသက်18နှစ်မပြည့်သေးတဲ့လူငယ်တူးကိုပြစ်ဒဇာလုခိုင်းခြင်းဟာအင်အားသုံးပြီးလိင်ညာပြီးအတင်းအကျခိုင်းစေသည်ဖြစ်စေမခိုင်းစေသည်ဖြစ်စေကလေးသူငယ်တွေကိုလိင်အတွက်လူမောင်ခိုကူးရာရောက်စေပါတယ်အမေရိကန်နိုင်ငံသားရေးဌာနကအခုနှစ်ဇွန်လ30ရက်နေ့မှာထုတ်ပြန်ခဲ့တဲ့ TMP လူမောင်ခိုကူးမှုဆိုင်ရာအစီအခံစာအရထိုင်းနိုင်ငံဟာ TR2 လို့ခေါ်တဲ့စောင့်ကြည့်ခံနိုင်ငံအဖြစ်တင်ပြတိုးဖော်ပြခံခဲ့ရပါတယ်။2016ခုနှစ်လူမောင်ခိုကူးမှုဆိုင်ရာအစီအခံစာဟာထိုင်းအစိုးရက2015ခုနှစ်ဧပြီလ1ရက်နေ့ကနေ2016ခုနှစ်မတ်လ31ရက်နေ့အကြားလူမောင်ခိုကူးမှုတပ်ဖြတ်ရေးလှုပ်ဆောင်ခဲ့မှုတွေကိုလေ့လာသုံးသပ်ပြီးဖော်ပြခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံအနေနဲ့ TR2 စောင့်ကြည့်ခံနိုင်ငံအဖြစ်ဖော်ပြခံရတာဟာတတ်မှတ်ထားတဲ့စောင့်ကြည့်ကာလအတွင်းအစိုးရအနေနဲ့လူမောင်ခိုကူးမှုပပျောက်ရေးအတွက်တည်သားစွာတိုးတက်မှုရှိအောင်လှုပ်ဆောင်နိုင်ခဲ့ပေမဲ့အနေဆုံးအစ်စ်လှုပ်ဆောင်ဖို့လိုအပ်ချက်တွေကိုပြည့်မီအောင်လှုပ်ဆောင်နိုင်ခြင်းမရှိဘူးလို့ဆိုလိုတာလည်းဖြစ်ပါတယ်။ TR2 အဆင့်စောင့်ကြည့်ခံနိုင်ငံအဖြစ်ဖော်ပြခံရတာဟာတစ်ဖက်မှာထိုင်းနိုင်ငံအတွင်းလူမောင်ခိုကူးမှုတွေကြီးမားစွာဖြစ်ပေါ်နေပြီးအစိုးရအနေနဲ့တည်သားတဲ့တိုးတက်ပြောင်းလဲမှုဖြစ်ပေါ်လာအောင်ဥဆောင်မှုကဏ္ဍကနေလှုပ်ဆောင်ပေးဖို့လိုအပ်နေသေးတယ်ဆိုတာကိုလည်းမိမောင်းထုတ်ပြရာရောက်ပါတယ်။ထိုင်းနိုင်ငံအနေနဲ့လူမောင်ခိုကူးမှုကိုဒီတဲ့ပို့ပြီးလှုပ်ဆောင်တာအပြင်ရေရှည်တိုးတက်မှုရှိအောင်နဲ့လူမောင်ခိုကူးမှုစန့်ကျင်ဆိုင်ရာဥပဒေတွေထုတ်ပြန်ဖို့အတွက်အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။ထိုင်းအစိုးရရဲ့လူမောင်ခိုကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေတိုးတက်အောင်မြင်ရေးအတွက်အထောက်အကူပြုစေမယ့်အကြံပြုချက်တွေကိုလည်းအမေရိကန်ပြည်ထောင်စုကထုတ်ပြန်တဲ့အစီရင်ခံစာမှာထည့်သွင်းဖော်ပြထားပါတယ်။ထိုင်းအစိုးရအနေနဲ့အဲ့ဒီအကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့အတွက်လည်းအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။ထိုင်းအစိုးရနဲ့ထိုင်းနိုင်ငံသားတွေရင်ဆိုင်နေရတဲ့လူမောင်ခိုကူးမှုဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်ရေးအတွက်အမေရိကန်အစိုးရကအနီးကပ်ပူးပေါင်းဆောင်ရွက်တော်ဖို့တာဏိဌာန်ပြုထားပါတယ်။အမေရိကန်အစိုးရအဖွဲ့အစည်းတွေနဲ့တရားဥပဒေစိုးမိုးရေးဌာနကအရာရှိတွေဟာလူမောင်ခိုကူးမှုအဆုံးသတ်ရေးအတွက်စ조사လှုပ်ဆောင်နေကြတဲ့ထိုင်းအစိုးရအပါအဝင်လူမှုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။ခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအဘော်ဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်ဒီကနေ့မနက်ပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုဦးဆမ်မဝေကပြောပြပေးပါအောင်ရှင
်ပြင်သစ်နိုင်ငံတောင်ပိုင်းနီးစ်မြို့မှာကြာသပတေးနေ့ညပိုင်းကျင်းပတဲ့ပြင်သစ်အမျိုးသားနေ့ Bastille Day အထိမ်းအမှတ်အားလည်းရဲ့မီးရှူးမီးပန်းပစ်ပေါက်ပွဲကိုကြီးကျူနေတဲ့လူအုပ်ကြီးအတွင်းကိုအရှိန်မြင့်မောင်းနှင်လာတဲ့ lorry truck ကားကြီးတစ်စီးကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း85ယောက်သေဆုံးပြီးတော့ဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့တယ်လို့ပြင်သစ်ရုပ်သံသတင်းတွေကိုကိုးကားပြီးတော့အနောက်နိုင်ငံသတင်းဌာနတွေကဖော်ပြကြပါတယ်။ truck ကားဟာလူအုပ်ထဲကိုခတ်ဝဲဝဲထိရောက်အောင်တိုက်သွားခဲ့တယ်လို့တာဝန်ရှိသူတဦးက BMF ရုပ်သံဌာနကိုပြောဆိုတဲ့အကြောင်း writer သတင်းဌာနကကိုးကားပြီးတော့ဖော်ပြခဲ့ပါတယ်။ truck ကားမောင်းသူကိုလုံခြုံရေးတာဝန်ရှိသူတွေကပစ်တက်လိုက်တယ်လို့ပြင်သစ်ရုပ်သံသတင်းဌာနကပြောပါတယ်။ဒီဖြစ်ဟာအကြမ်းဖက်လုပ်ရဖြစ်တယ်လို့အနာဘယ်နီကချက်ချင်းမကြညာသေးပေမဲ့မျက်မြင်တက်တွေတွေကတော့ဒါဟာတမင်တကာတက်တိုက်ပြီးတော့တက်တာဖြစ်တဲ့အကြောင်းလို့ပြောဆိုကြပါတယ်လူများတွာလာနေလို့ရင်ဝင်ခွင့်ပိတ်ထားတဲ့လမ်းထဲကို truck ကားမောင်းသမားဟာအချိန်မြင့်ပြီးတော့ zigzag မောင်းနှင်ဝင်ရောက်တက်ခိုက်ခဲ့တာဖြစ်ပါတယ် truck ကားပေါ်မှာလည်းလက်နဲ့နဲ့ဖောက်ခွဲပစ္စည်းတွေတွေ့ရှိခဲ့တယ်လို့ရဲကပြောပါတယ်ပြင်သစ်သမ္မတ François Hollande ကအရေးပေါ်အစည်းအဝေးတရက်ကိုခေါ်ယူခဲ့ပါတယ်ဒီတက်ခိုက်မှုသာအကျန်းဖက်တမားရရဲ့လက်ချက်ဖြစ်ခဲ့တယ်ဆိုရင်ပြည်သက်နိုင်ငံအတွင်းမနစ်ကစပြီးတော့အကျန်းဖက်တိုက်ခိုက်မှုကြီး၃ကြိမ်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့ဗြိတိန်နိုင်ငံသားဝင်ကြီးအသစ်တို့ဟာနေတိုးမဟာမိတ်တွေအဖြစ်နဲ့အတူတကွပူးတွဲပြီးတော့အလုပ်လုပ်ကြဖို့တန်ဋိဌာန်ချခဲ့တယ်ဆိုပြီးတော့အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ရဲ့ဆက်ဆံရေးဟာလန်ဒန်မှာနိုင်ငံသားဝင်ကြီးဘသူဖြစ်သည်ဖြစ်စေလူပုဂ္ဂိုလ်တဦးချင်းဆက်ဆံရေးထက်တာလုံတယ်လို့အင်ဗီဒိုကလည်းပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအရေးခင်းနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံဆက်ဆံရေးပြက်ရွေးနာနေတိုးကိစ္စအပါအဝင်တခြားကိစ္စရပ်တွေကြားမှာတအုံနေနေဖြစ်နေပေမဲ့စီးရီးယားနိုင်ငံအတွင်းကအကြမ်းဖက်ကိစ္စတွေကိုဆန့်ကျင်တဲ့အနေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တရားမှုရရှိအောင်အမေရိကန်နိုင်ငံသားဝင်ကြီးဟာမော်စကိုကိုအလဲပတ်ခရီးသွားရောက်နေပြီဖြစ်ပါတယ်။
တရင်ချင်းချုပ်ကိုဦးဆမ်မဝေကပြောပြပေးခဲ့တာပါဒီနေ့မနက်ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကကိုညာဝင်အောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ David Magnus ဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိတစ်ချိန်ည 9:00 နာရီ 10:00 ထိတစ်ချိန်လိုင်းတိုမီတာ7925တို့ကနေအသံလွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပ
This program has come to you from the Voice of America, Washington.